Metta puya metta ne patte lo pi ga de tchan ne sa ne ye ni lo ma khoin no pi tan ko pyo ke pi ba bi a ra nga la bai ma lai la mong dai tai me so do mong dai ko chong mu do pu ya da bo mong dai ga kwen twa bi ဧရိယာနိုင်ငံပဲဝင်သွားပြီဆိုတော့စိတ်ထဲမှာပျော်သွားတယ်ပျော်ပြီးတော့ချက်ချင်းသတိရလိုက်တယ်အော်ကိုမေတ္တာကတစ်မျိုးပဲလို့လားကိုမေတ္တာကတစ်မျိုးပဲလို့လားမင်္ဂလာကြီးမိလောင်နေမိလောင်နေတော့ပြေးကြည့်လိုက်တော့အော်ငါဆိုင်ကလွတ်တယ်ဆိုတော့ဝမ်းသာသွားတယ်မေတ္တာကဘယ်လိုကြီးတော့တစ်မျိုးကြီးနော်စာထဲမှာတော့မေတ္တာကတပ်ပိတ္တာတဲ့ပါတယ်နော်မြန်မာလူပြောတော့တတဝအားလုံးเนาะမြန်မာလူပြောတော့ပါတယ်တော့တတဝအားလုံးနိုင်လာမုန်တိုင်းဝင်လာပြီအိန္ဒိယနိုင်ငံပဲလှည့်သွားပြီဆိုတော့တနိုင်ငံလုံးပါဖြစ်သွားပြောသွားသဗ္ဗေတ္တာမဟုတ်တော့ဟုတ်လားကဲဒီလိုဆိုရင်တလောကလုံးကိုမေတ္တာပို့အောင်မလွယ်တဲ့ကိစ္စပဲဟုတ်လားမေတ္တာတုတ်ထဲမှာသဗ္ဗေတ္တာဆိုတဲ့စကားလုံးရဲ့အပမနာဆိုတဲ့စကားလုံးရဲ့သဗ္ဗေတ္တာဆိုတာအယုတ်အလတ်အမြတ်မရွေးတိုင်းနိုင်ငံမှချာတတဝအားလုံးဒါဟုတ်တပ်ပြီးတတ်တာအပမနာဆိုတာဤ၍ဤညဘုသူကိုတော့ဘလောက်ဘေဝကိုတော့ဘလောက်ဆိုတဲ့အပိုင်းအခြားအကန့်အသတ်မရှိဘဲနဲ့ကိုရမှာဟုတ်လားတတဝကြတော့လေတတဝအားလုံးဟောအတိုင်းတာပမနာကြတော့လေအတိုင်းတာနဲ့တန်းတူညီညာကိုရမှာအတော်မလွယ်ရဲ့ပါတယ်တော့လုပ်ပဲနော်အဲ့ဒါလေးမှတ်နာကဲဆိုလိုက်တရားနာသူကုသိုလ်ယူအပုခသိငြိမ်းပါစေတရားနာသူကုသိုလ်ယူအပုခသိငြိမ်းပါစေသုတရားနာသူကုသိုလ်ယူအပုခသိကင်းกว่าကိုကျမ်းမာစိတ်မှချမ်းသာရှိပါစေစိတ်မှချမ်းသာရှိပါစေကင်းกว่าကိုကျမ်းမာစိတ်မှချမ်းသာရှိပါစေ
ချမ်းမြရှိပါစေ ဘုန်းကြီးတို့ဟောပြီးတော့လွှင့်တော့လေတော်တော်များများ
คุยเลยยกคู่ใจเอาลุยยาบาร์เลยยกคู่ผู้เสียงตัวกูเลยยาเสียงกูเราเนี่ยพ่อจ้าเราบุกเกะผู้เสียงตัวกูเลยเว้ผู้เสียงเดียร์เราอามีเนี่ยพ่อจ้าบีร์บีบามีผู้เสียงผู้เสียงกาผู้เสียงกาดีโอสันดีบันดีกิจาวดานุโกบันดีผู้เสียงกาผู้เสียงกาดีโอสันดีพระนิพพานนันทยาจีลาโรมุเรมีสวาพยาผู้เสียงกาผู้เสียงกาดีผู้เสียงผู้เสียงโลกุยโอสันดีโลกามาสุนิจาบาเรพยาพระนิพพานนันทยาจีลาโรมุเรมีสวาพยากิจาวดาเบียจังจังผู้เสียงกาดีผู้เสียงกาผู้เสียงกาดีผู้เสียงผู้เสียงโลกุยโอสันดีสุยาบาเลพยาทีหันว่ากับยศวาพยาคุณไม่ชอบกันยศวาพยาเดี๋ยวโลกกามาผู้เสียงผู้เสียงดูสุนีจาบาเลพยาอาเวจาวผู้เสียงผู้เสียงดูสุยาจาบาเลพยาดูอะไรดูมีดอกยศวาพยากะโหดายะตันโหดาตินุขอเป็นกูตัตตมาผู้เสียงกาผู้เสียงกาดีโหสันดีเป็นกูตีโลเยเนไม่เลี้ยวลาเดชิตายะโหดายะติสาลีบาเตยะกูตีเชิงอจูงาโหดายะนิพพานกูญิมาวปิกูอโลหะโหดายากิเลสาติหุโตเอ่ยเปียวชินมาโนจาโพอโลกาตันโหตันติผิดกုံอิตัตตมาโทจังโพธิงกาโพธิงกาติโอสันติสุยะบาเปอิยะโลตัตถานัตตุรุเยสยาพยาญัสสวาติเทเตติกรุณาชีทามิตตาอาภิญเห็นชามาโดยหอจารโอมุเกบาบีบรีมัสวาพยากูยังหันดวากามีดาบยาด้วยล่ะมัสวาพยาเดี๋ยวโลกมาบุษย์บุษย์เอลุสุนีจาบาเนพยาพระเจ้าบุษย์บุษย์เอลุสุยะจาบาดงพยาลุมีเสาดอกพระศีลกุรอมญกะโพธายะตันโหตันติบาเดรโพธายะตันโหตันติโพธายะติสสา4บาเตยาโกตีโกอจูงาตันโหตันติภิกขุหิตะเฉมโพธายะติสสา4บาเตยาโกตีโกอลุงาตันโหตันติภิกขุหิพุทธิญพุทธิญโซราติสสา4บาโกตีโกဖြစ်တယ်အဲ့ဒီသစ္စာလေးပါးကိုသိဖို့ဖြစ်တဲ့တရားတွေကိုဘုရားရှင်လို့ခေါ်တယ်။ဘုန်းကြီးတို့ပြည်သားသစ္စာလေးပါးတရားကိုသိဖို့ဖြစ်တယ်။အဲ့ဒီသစ္စာလေးပါးတရားကိုသိဖို့ဖြစ်တဲ့တရားတော်တွေကိုဘုရားရှင်ကိုယ်တော်မြတ်ကဘာလို့ခေါ်တော့ဘုရားရှင်လို့ခေါ်တယ်။ဟောဘုရားရှင်ဆိုတာဘာတော့လို့မေးရင်သစ္စာလေးပါးတရားကိုသိဖို့ဖြစ်တဲ့တရားတွေကိုဘာလို့ခေါ်ဘုရားရှင်လို့ခေါ်တယ်။ရောင်းမြန်လေးပြန်တွေးကြည့်လိုက်ဒီတရားတွေကိုမသိဒီတရားတွေကိုတဏ္ဍာမှာမရှိဘူးဆိုရင်သစ္စာလေးပါးကိုသိကြရအကြောင်းကိုဗာနဲ့တော့ရှင်းတော့အဲ့တော့ဘုရင်ဆိုတာဘာပါတော့ဘုရားလို့ယဟန်ကမေးလျှောက်တော့ဘုရားရှင်ကိုယ်တော်မြတ်ကဘုရင်ဆိုတာသစ္စာလေးပါးကိုသိဖို့တရားတွေတဲ့ဘာကိုသိဖို့တော့သစ္စာလေးပါးကိုသိဖို့တရားတွေကိုဘာလို့ခေါ်တော့ဘုရင်လို့ခေါ်ပါတယ်ဘောဓာယနိဗ္ဗာန်ကိုမြင်မောင်ပြုခြင်းအကျိုးမှာတန်ဝတ္တန်တိဖြစ်ကုန်၏ရေဓမ္မာအကျင့်တရားတို့သည်ဘောဓာယနိဗ္ဗာန်ကိုသိဖို့အလုံးကဝါနိဗ္ဗာန်ကိုမြင်မောင်ပြုဖို့အလုံးကတန်ဝတ္တန်တိဖြစ်ကုန်၏တတ္တမထို့ကြောင့်ေဓမ္မာထိုတရားတို့ကိုဘိက္ခုယဟံဘုဇင်္ဃဘုဇင်္ဃတိဟုတ်စံတိဆိုရပါပေ၏ဟောနောက်တစ်ခုကတော့ဘုရင်ဆိုတာဘာလို့ခရားဆိုတော့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့တရားတဲ့ဗါတဲ့တော့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့တရားနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းရင်ကိုယ်တန်တာမှာဒီတရားတွေရှိကိုရှိရမှာဒီတရားတွေပွားကိုပွားရမှာဒီတရားတွေကိုယ်တန်တာမှာမရှိဘူးဒီတရားတွေကိုမိမိပွားမထားဘူးဆိုရင်နိဗ္ဗာန်ကိုမျက်မှောက်ပြုလို့ရကိုဗါတဲ့တော့မရဘူးတဲ့ယတမအခြင်းကြောင့်ယေဓမ္မအခြင်းတရားတို့သည် โวธายากิเลสาดิหุโตเอ็จโยชินมาโนโกอโลงาตังโหตันติชิกุญญิตัปปมาโทจังภิกขุยะหันတိဓမ္မာအရိတရားတို့ကိုဘုဇင်္ဂါဘုဇင်္ဂါတိဘုဇင်ဘုဇင်တို့ဟု၍ဘုဟုသန္တိဆိုရပါ၏ဘုဇင်ဆိုတာနောက်တစ်မျိုးကတော့ယဟန်နဲ့ကိလေသာတိဟုသောအိပ်ကျော်ခြင်းမှနိုးဖို့ရာဖြစ်တယ်တဲ့ဘာမှအိပ်ကျော်တော့ကိလေသာတိဟုသောအိပ်ကျော်ခြင်းမှနိုးဖို့ဖြစ်တယ်ဒီတရားတွေကိုယ်တန်တန်မှရှိမနေဘူးဒီတရားတွေကိုမိမိတို့ပွားမထားဘူးဆိုရင်တတ္တဝါတွေဟာအာနဲ့အိပ်ပြောနေမှာရောကိလေသာနဲ့အိပ်ပြောပြီးတော့နေပါတဲ့ကိလေသာတိဟုသောအိပ်ပြောခြင်းမှာနိုးဖို့တရားတွေဖြစ်တဲ့အတွက်ကြောင့်အဲ့ဒီတရားကိုဗာတရားလို့ခေါ်တော့ဘုဇင်တရားလို့ခေါ်တယ်ကဲတယ်လို့ဆိုရင်ဘုဇင်ဆိုတဲ့သဘာဝဆိုလို့ရင်သဘာဝလေးကဘယ်နှချက်တော့သုံးချက်သစ္စာလေးပါးကိုသိဖို့ဖြစ်တဲ့တရားကိုလည်းဘာလို့ခေါ်ဘုဇင်လို့ခေါ်နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ဖြစ်တဲ့တရားကိုလည်းဘုဇင်တို့ကကိလေသာတည်းဟူသောအိပ်ပျော်ခြင်းမှနိုးကြတဲ့တရားနိုးစေတတ်တဲ့တရားကိုလည်းဘာလို့ခေါ်တော့ဘုဇင်တို့ခေါ်ရင်နောက်ဒီလိုဆိုရင်ဘုဇင်အောင်သိသွားတော့ဒီတရားတွေကိုယ်တန်တန်မှရှိပါမှဒီတရားတွေကိုငါတို့ပွားပါမှဒီတရားတွေနဲ့ငါတို့အားထုတ်ပါမှသစ္စာလေးပါးကိုသိမှာပါလားဒီတရားတွေကိုပွားပါမှဒီတရားတွေကိုယ်တန်တန်ရှိပါမှဒီတရားတွေနဲ့အညီအားထုတ်ပါမှတို့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မှာပါလားဒီတရားတွေတို့တဏ္ဍာရှိပါမှဒီတရားတွေတို့ပွားပါမှဒီတရားတွေနဲ့တို့အညီတရားအားထုတ်ပါမှတို့ကိလေသာကြီးမှုသောအိပ်ပျော်ခြင်းမှာပါလေတော့နိုးမှာပါလားဘယ်နှချက်တော့သုံးချက်ဒီလိုဆိုရင်ဘုဇင်ဆိုတဲ့သဘာဝဘုန်းကြီးတို့ပြင်ကသိသွားပြီနော်သစ္စာလေးပါးကိုသိဖို့ဖြစ်တဲ့တရားကိုဘုဇင်နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ဖြစ်တဲ့တရားကိုကိလေသာညှူသောအိပ်ကျော်ခြင်းမှနိုးကြတဲ့တရားကိုဘုရင်တရားတော်လို့ဒီလိုခေါ်ပါလေဗျာနောက်တစ်မျိုးကတော့ဤတရားတွေနဲ့ပြည့်စုံတဲ့ယောဂီပုဂ္ဂိုလ်တဲ့ဤတရားတွေနဲ့ပြည့်စုံတဲ့ယောဂီပုဂ္ဂိုလ်ဟာသစ္စာလေးပါးတရားကိုသိနိုင်ပါလေတဲ့ဤတရားတွေနဲ့ပြည့်စုံတဲ့ယောဂီပုဂ္ဂိုလ်ဟာနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပါတဲ့ဤတရားတွေနဲ့ပြည့်စုံတဲ့ယောဂီပုဂ္ဂိုလ်ဟာကိလေသာတည်းဟူသောအိပ်ပျော်ခြင်းမှနိုးနိုင်ပါ၏အကျဉ်တရားထုတ်တဲ့ပုဂ္ဂိုလ်ကိုယောဂီလို့ခေါ်တယ်တရားထုတ်တဲ့ပုဂ္ဂိုလ်ကိုဘာလို့ခေါ်တော့ယောဂီလို့ခေါ်ပါတယ်ရှေ့တုန်းကတော့ယောဂါဝါစရလို့သုံးတယ်ဘာလို့သုံးတော့ယောဂါဝါစရတရားအထုတ်ခြင်း၌သက်ဝင်နေတဲ့ပုဂ္ဂိုလ်လို့ဒီလိုအဓိပ္ပာယ်ရှိတယ်ဒီနေ့အခါကျတော့ယောဂဝါစရလို့မသုံးအလုံးသိတဲ့အတိုင်းဘယ်လိုသုံးတော့ယောဂီတဲ့အားထုတ်ခြင်းရှိသူပါတယ်တော့အားထုတ်ခြင်းရှိသူဆိုတော့တရားစခန်းသွားပြီးတော့တရားကိုအပြီးအပြင်အားထုတ်တဲ့ပုဂ္ဂိုလ်အားထုတ်လို့ရှိတဲ့ပုဂ္ဂိုလ်ကိုယောဂီလို့ခေါ်တာမဟုတ်ဘူးလားအကယ်၍တရားစခန်းသွားပြီးတော့အပြင်အပြီးအပြင်အားမထုတ်ဘူးဆိုရင်တော့သူကယောဂီမဟုတ်တော့ဘူးကောနော်အဲယောဂီမဟုတ်တော့ဘူးယောဂီအတုပေါ့အမိခံယောဂီဖြစ်သွားမှာပေါ့လေအဲတော့ယောဂီအဲတော့တရားထုတ်တဲ့ယောဂီသူတော်ရှင်ဟာဤတရားတွေနဲ့ပြည့်စုံရင်သစ္စာလေးပါးကိုသိဖို့ပါတယ်တော့သိမှာတဲ့တရားထုတ်တဲ့ယောဂီသူတော်ရှင်ဟာဤတရားတွေနဲ့ပြည့်စုံရင်ဤတရားတွေရှိနေရင်ဤတရားတွေနဲ့အညီအားထုတ်ရင်ကိလေသာကြီးဟုသောအိပ်ကျော်ခြင်းမှနိုးဖို့ပါတယ်တော့နိုးပါတဲ့ယောဂီသူတော်ရှင်ဒီဤတရားတွေနဲ့ပြည့်စုံနေပြီဆိုရင်နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ပါတယ်တော့ညမှာအဲ့တော့ယောဂီတိုင်းယောဂီတိုင်းပြည့်စုံရမယ်တရားကိုလည်းဘာလို့ခေါ်တော့ဘုဇင်လို့ခေါ်တယ်ယောဂီတိုင်းယောဂီတိုင်းဒီတရားတွေနဲ့မပြည့်စုံဘူးဒီတရားတွေနဲ့အညီအားမထုတ်ဘူးဆိုရင်သစ္စာလေးပါးတရားကိုမသိဘူးနိဗ္ဗာန်ကိုမျက်မှောက်မပြုနိုင်ဘူးကိလေသာကြီးဟူသောအိပ်ကျော်ခြင်းမှလည်းနိုးဖို့ပါတယ်တော့မနိုးဘူးအဲ့ဒါလေးတစ်ချက်မှဘုဇင်နဲ့ပတ်သက်ပြီးတော့ဘုရားရှင်ကိုယ်တော်မြတ်ကเออตาวจเนยาญูမျိုးဝေလွန်ကြောင်းတင်းသုံးတော်မူတဲ့အခါမှာရှင်မာကတ္တပကိုတော်မြတ်ကြီးနေထိုင်မကောင်းတဲ့အခါမှာလဲဘုဇင်တုတ်ကိုခေါ်ကြပေးပါတယ်ရှင်မောကလန်ကိုတော်မြတ်နေထိုင်မကောင်းတဲ့အခါမှာလဲဘုဇင်တုတ်ကိုခေါ်ကြပေးပါတယ်ဘုရားရှင်ကိုတော်မြတ်ကြီးကိုတော်တိုင်းနေထိုင်မကောင်းတဲ့အခါမှာလဲရှင်စုံနာမထေရကဘုဇင်တုတ်ကိုရောက်ခပြီးတော့ပြီးပါတယ်ရှင်မာကတ္တဝကိုအကြောင်းပြုပြီးတော့ခေါ်တဲ့ဘုဇင်မို့လို့က ကတ္တပဝစဉ်လို့ခေါ်ပါတယ်ဘာလို့ခေါ်က
တ္တပဝစဉ်
ရှင်မောက္ကလံကိုအကြောင်းပြုပြီးတော့ဟောကြားတဲ့ဝစဉ်မို့လို့မောက္ကလနာဝစဉ်လို့ခေါ်ပါတယ်ဘာလို့ခေ
ါ်
မောက္ကလနာဝစဉ်မြတ်စွာဘုရားကိုအကြောင်းပြုပြီးတော့ရှင်စုံနမထေရကရုပ်ခတ်ပူဇော်ပေးရတဲ့ဝစဉ်မို့လို့ဘဂဝါဝစဉ်လို့ခေါ်ပါတယ်ဘာလို့ခေါ်တော့ဘဂဝါဝစဉ်ပါဘုရားဝစဉ်ဘယ်နှမျိုးတော့ကတ္တပဘုရင်မောက္ကလနာဘုရင်ဘဂဝါဘုရင်နော်ဘုရင်သုံးမျိုးအဲ့ဒီဘုရင်တရားတော်တွေကိုနာကြားပြီးတဲ့အခါမှာဘုရားရှင်ကိုယ်တော်မြတ်လည်းယောဂဝေဒနာပြောင်းသွားတယ်ရှင်မကတ္တပတို့ရှင်မောက္ကလန်တို့လည်းယောဂဝေဒနာပါတယ်နော်ပြောင်းသွားတယ်ဆိုတော့ဘုရင်တရားတော်တွေဟာနာမ်ကိုသာအကျိုးပြုတာမဟုတ်ဘူးရုပ်ကိုယ်တွေပါတယ်တော့အဲ့ဒါမှတ်ဖို့ပဲနော်နာမ်ကိုသာအကျိုးပြုတာမဟုတ်ဒီခုနတော့ကသစ္စာလေးပါးတရားကိုသိဖို့ဖြစ်တယ်နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ဖြစ်တယ်ကိလေသာကြီးဟူသောအိပ်ပျော်ခြင်းမှနိုးကြားဖို့ဖြစ်တယ်ဆိုတာကနာမ်ကိုပါလို့ထားတော့ကျေးဇူးပြုတာယခုကြတော့နေတိုင်းမကောင်းတဲ့ရှင်မောက္ကလံနေတိုင်းမကောင်းတဲ့ရှင်မာကတ္တဗာနေတိုင်းမကောင်းတဲ့ဘုရားရှင်ကိုယ်တော်မြတ်တို့ဘုရင်တို့ကိုနာပြီးတော့ကျမ်းမာရေးကကောင်းပါနော်ဒီလိုဆိုရင်ဘုရင်တို့ဒီဘာကိုလဲအချိုးကျေးဇူးပြုတော့ရုပ်ကိုလည်းကျေးဇူးပြုတယ်ရုပ်ဖတ်ကြနော်ရုပ်ဖတ်ကြရုပ်ဖတ်ကြအဲကျမ်းမာရေးကောင်းအောင်ဘုရင်တို့ပါတယ်နော်ရုပ်ဖတ်ကြနော်ဘုရင်တို့နိုင်ငံမှာစေကုသဒိတ်တွေကအလွန်သေးကြီးတယ်ဆိုတော့အလွန်သေးကြီးတယ်နော်ကိုယ်လောက်စားကိုယ်မစားပဲဖြစ်သွားမှာလားအဲတော့စေကုသဒိတ်တွေအလွန်သေးကြီးတဲ့အတွက်ကြောင့်ကျမ်းမာရေးကောင်းဖို့လိုကိုပါတယ်နော်လိုတယ်ပေါ့အနေခံအစာတော့ပြုစားရပြီးတော့နေထိုင်ကြရသလိုပေါ့ဗုဒ္ဓနီးရှင်မကတ္တပနီးရှင်မမောက္ကလနီးတွေနဲ့လည်းဖုန်းတို့ပြေတဲ့ဘုဇင်တို့ကိုပါတယ်တော့ရုပ်ဖတ်ရမယ်နော်ရုပ်ဖတ်ရအဲ့တော့အရှင်မြတ်တွေဟာတဲ့ဘုဇင်တို့ကိုနာပြီးတော့ဘလို့ကျမ်းမာကြီးကောင်းသွားတော့ဆိုတော့ရှင်မကတ္တပကရှင်းစားတယ်ဩဒီဘုဇင်တို့ဆိုတာသစ္စာလေးပါးတရားကိုသိရမယ်တရားတွေပဲ။အော်သစ္စာလေးပါးတရားငါယဟန်ပြုပြီးမကြခင်သစ္စာလေးပါးတရားကိုသိတာပဲ။အော်ဒီဘုဇင်တို့ဟာနိဗ္ဗာန်ကိုမျက်မှောက်ပြုတဲ့တရားပဲ။ဝိရှင်ရဲ့ကလွတ်မြောက်နိုင်တဲ့တရားပဲ။အဲ့ဒီဘုဇင်တို့ကိုဆင်ញင်လိုက်တဲ့အခါမှာသွေးကြည်သွားတယ်တဲ့။ဘာကြည်သွားလဲ
။
သွေးကြည်သွားတယ်။သွေးကြည်သွားတဲ့အတွက်ကြောင့်ခန္ဓာကိုယ်မှာလက်ပတ်နေတဲ့သွေးတွေကြည်သွားတဲ့အတွက်ကြောင့်အဲ့ဒီကြည်သွားတဲ့သွေးကနေပြီးတော့တဆင့်ဥပါဒာယုတ်လို့ဆိုတဲ့ဒီခန္ဓာကိုယ်ကြီးမှာဒီခန္ဓာကိုယ်ကြီးမှာဆွဲကပ်နေတဲ့ဒီခန္ဓာကိုယ်ကြီးမှာဆွဲကပ်နေတဲ့ယောဂဝေဒနာတွေဟာအဲ့ဒီကြာဘက်မှာရေမတင်တကယ်လို့တဲ့ကင်းစင်လွတ်ပြောက်ပြီးတော့သွားတယ်ဟုတ်လားမှန်ပါဗျာအဲ့တော့ဘုဇင်တို့ကိုကိုယွတ်တဲ့အချိန်သူများယွတ်တဲ့အခါမှာကိုနာရတဲ့အချိန်မှာနှလုံးသွင်းဖို့လေးပေါ့ဩဒီဘုဇင်တို့ဟာဒီဘုဇင်တို့တရားတော်ဟာသစ္စာလေးပါးတရားကိုသိတဲ့နေရာပဲဒီဘုဇင်တို့ဟာနိဗ္ဗာန်ကိုမျက်မှောက်ပြုတဲ့တရားဘုရှင်ရဲ့ကဘုဘဝတွေကလွတ်မြောက်တဲ့တရားပဲလို့အဲ့ဒါလို့ဆင်ခြင်ရင်တဲ့ဘုန်းကြီးတို့ပြေကတ်ကိုယ်တန်တာမှာရှိနေတဲ့သွေးတွေကြည်လင်နေတဲ့သွေးကြည်လင်တဲ့အတွေ့အကြုံဥပါဒာယုတ်လို့ဆိုတဲ့ခန္ဓာကိုယ်မှာဗာကင်းတော့ယောဂဝေဒနာကင်းနေတဲ့အဲ့ဒါလေးလည်းမှတ်သားဖို့ကောင်းတယ်ဘုန်းကြီးတို့မရိကချက်ကကျမ်းမာရေးဆစ်စစ်တဲ့အခါမှာသွေးကိုဖောက်ပြီးတော့ဘာလုပ်လာတော့ဆစ်တာတော့သွေးထဲမှာအဆီများနေသလားအချိုများနေသလားကိုလက်စထောတို့ယူရီအက်စ်တို့များနေသလားဒါလို့ဆစ်တာဟုတ်ရလားအဲ့တော့ယခုဒီမှလည်းပဲယောဂဝေဒနာပြောက်သွားတာဘာကြည်သွားလို့သွေးကြည်သွားလို့သွေးမှာအပြစ်ကင်းသွားလို့ပေါ့နော်သွေးသိပ်ပြီးတော့ပြစ်နေတယ်သွေးအယောင်အဆင်းမကောင်းဘူးသွေးကျဲနေတယ်ပေါ့လောဘဒေါသမောဟတို့ကြောင့်သွေးတွေပြစ်နေတယ်သွေးတွေကျဲနေတယ်သွေးတွေအရာအဆင်မကောင်းဘူးဆိုရင်ယောဂဝိရဒံဖြစ်တာပဲယခုအရှင်မြတ်တွေဘုရင်တို့ကိုနာရတဲ့အခါကျတော့ဩဘုရင်တို့ဆိုတာသစ္စာလေးပါးတရားကိုသိတဲ့တရားပဲဒုလည်းပဲယဟန်ပြုပြီးမကြခင်သစ္စာလေးပါးတရားကိုသိခဲ့တာပဲယဟန်နာကြီးတွေပဲနော်ဒုလည်းပဲမကြခင်သစ္စာယဟန်ပြုပြီးတဲ့နောက်မကြခင်သစ္စာလေးပါးတရားကိုသိခဲ့တာပဲကွယ်ဩဘုရင်တရားတွေဆိုတာနိဗ္ဗာန်ကိုမျက်မှောက်ပြုရတဲ့တရားပဲလို့အဲ့ဒီလိုဘုဇင်တရားတော်တွေကိုနာရင်နာရင်နဲ့ပဲအဲ့ဒီလိုဆင်ញင်လိုက်တဲ့အတွေ့အကြောင်းနဲ့ခန္ဓာကိုယ်အနှံ့လေပတ်နေတဲ့သွေးတွေဟာကြည်ပြီးတော့သွေးကြည်တဲ့အတွေ့အကြောင်းနဲ့ဥပါဒာယုတ်လို့ဆိုတဲ့ခန္ဓာကိုယ်မှာဆွဲကပ်နေတဲ့ယောဂဝေဒနာတွေဟာကြာဘက်မှာက ပြာကျွတ်ပါရေမတင်တကယ်တို့တဲ့ယောဂဝိတနာပြအကုန်လုံးပါဖြစ်သွားပြောက်သွားတယ်အဲ့တော့ဟိုဂိတ်စုတ်တော်မှာသတင်းသုံးတဲ့ရှင်မောကလန်ကိုတော်မြတ်ပိပလိတိုင်ကူမှာသတင်းသုံးတဲ့ဒီရှင်မာကတ္တဗ္ဗကိုတော်မြတ်ဝေလုံအောင်ကျောင်းမှာသတင်းသုံးတဲ့မြတ်စွာဘုရားတို့ဘာဖြစ်လို့ယောဂဝေဒနာဖြစ်ရတော့ဆိုတော့အဲ့ဒီတောင်ချီမှာပေါ့မြတ်စွာဘုရားကတော့တောင်ချီမဟုတ်ဘူးပေါ့ရှင်မာကတ္တဗ္ဗကဖိပလိဆိုင်ကိုရှင်မောကလန်ကဂိတ်စုတ်တောင်အဲ့ဒီတောင်ချီမှာအစိတ်ပင်အစိတ်ပန်းပေါ့အဲ့ဒီအစိတ်ပန်းရဲ့အနတ်ကိုလေတိုက်တဲ့အခါမှာလေထဲမှာပါလာတဲ့အစိတ်ပန်းရဲ့အနတ်ကိုရှူမိတဲ့အတွက်ကြောင့်ယဟန္တာအရှင်မြတ်ကြီးတွေမှာဘာဖြစ်သွားတာတော့ယောဂဝေဒနာဖြစ်သွားတာအဲ့ဒါလေးလည်းမှတ်ဖို့ကောင်းတယ်နော
်
အဲ့တော့ဒီမှာတစ်ချက်ပေါ့ဖျားပဲဖြစ်ဖြစ်တကိုးကြီးတဲ့ရှင်မောကလန်ကိုတော်ကြီးပဲဖြစ်ဖြစ်တက်တော်အမတန်ရှည်တဲ့ရှင်မာကတ္တဗ္ဗကိုတော်ကြီးပဲဖြစ်ဖြစ်ခန္ဓာရရင်တော့ဘာရလဲယောဂရရတယ်ဟုတ်လားခန္ဓာရရင်တော့ဘာရလဲယောဂရရတယ်ဖျားမှုလို့အစိတ်တရားဂုံကြီးရှင်မို့လို့တလောကလုံးရဲ့အထွတ်ထုံးအမြတ်ဆုံးပုဂ္ဂိုလ်ကြီးမို့လို့ယောဂမရဘူးပြောလို့မရဘူး။ဩတကိုးကြီးရဲ့အရှင်မြတ်ကြီးမို့လို့ယောဂမဖြစ်ဘူးပြောလို့ရရလား
။မရပါ
ဘူး။ဩသက်တော်120တောင်ရှည်သွားတယ်သက်တော်ကြီးတဲ့အရှင်မြတ်ကြီးမို့လို့ယောဂမဖြစ်တော့ဘူးလို့ပြောလို့ပါတယ်တော့
မရ
ဘူး။ရဟန္တာအရှင်မြတ်ကြီးတွေလည်းခန္ဓာရတော့ဘာရတော့
ယ
ောဂရတယ်ဘုရားရှင်ကိုယ်တော်မြတ်လည်းခန္ဓာရတော့ဘာလဲတော့
ယောဂ
ရတယ်အဲ့ဒီအရှင်မြတ်ကြီးတွေယောဂဝေဒနာကင်းစင်တာကဘာတရားကိုနာသွားတော့ဘုဇင်တရားကိုနာပြီးတော့သွားတယ်နော်ဒါကြောင့်မလို့အရှင်မြတ်ကြီးတွေဘာပြောက်သွားတော့ယောဂပြောက်သွားတယ်အဲ့ဒါလေးတစ်ချက်လည်းမှတ်နော်ဒါရကကြတော့ခွေးတို့ကြီးညိုကောင်းတာကပရိတ်ကြီး17ပုဒ်မှာဘုဇင်3ပုဒ်ဆိုတာရှိတယ်အဲ့ဒီပရိတ်ပါဠိကြီးတော်ကြီးကိုပဲပရိတ်ပါဠိတော်ကိုပဲအတူချုပ်ပြီးတော့ပရိတ်အနေနဲ့ရေးတာပုံမှန်တော့ဘုဇင်သုံးပါတော့ဘုရားရှင်ကိုယ်တော်မြတ်ကတတိမေကတ္တဗ္ဗဘုဇင်ကဘဂဝတာမယသမရကတာဘာဝိတာဘာဟုလိကတာအဘိညာယသံဃောဒယနိဗ္ဗာနယသံဃောတ္တိကတ္တဗ္ဗခြစ်တာကတ္တဗ္ဗမယံဟာတိဒေတိတာဟောကြားတော်မူအပ်သောတတ္တခဏပါကုံသောဤမေဘုဇင်ကဤဘုဇင်တို့ကိုဘာဝိတာပွားများအပ်သည့်ရှိသောဘဟုလိကတာချိန်ပါများစွာအာထုပ်အပ်သည့်ရှိသောအဘိညာယထူသောဉာဏ်ကိုရဖို့အလို့ငါသံဃောဒါယသစ္စာ၄ပါးတရားကိုထိုးထွင်း၍သိဖို့အလို့ငါနိဗ္ဗာန်ယနိဗ္ဗာန်အလုံးမှာသံဝတ္တန်တိဖြစ်ကုန်၏ဘုရားရှင်ကိုယ်တော်မြတ်ကတတ္တဗာတဲ့ငါဘုရားရှင်ကိုယ်တော်မြတ်ဟောကြားတော်မူခဲ့တဲ့ခုနှစ်ပါးသောဘုဇင်တရားတွေကိုပွားများမည်ချိန်ခံများစွာအားထုတ်မည်ဆိုရင်အဘိညာယထူးတဲ့ဉာဏ်လေးရပါလေသံဃောဒါယဒုက္ခသမုဒယနိရောဓမဂ္ဂလို့ဆိုတဲ့သစ္စာ၄ပါးတရားကိုလည်းထိုးထိုးထွန်းထွန်းထွန်းပေါ့ပြီးတော့သိနိုင်ပါလေတဲ့နိဗ္ဗာန်ာယဒုက္ခခတ်တိုင်းချုပ်ပြငြိမ့်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့အလို့ငါလည်းပဲသံဝတ္တန်တိဖြစ်နိုင်ပါလေတဲ့ဘုရင်တရားတွေငါဘုရားရှင်ကိုတော်မြတ်ပါလို့ထားတော့ဟောထားတယ်တတိမေတဲ့ခုနှစ်ပါးဟောထားတယ်ဘယ်နှပါးဟောတာဘုရင်တရားခုနှစ်ပါးကိုငါဘုရားရှင်ကိုတော်မြတ်ဟောကြားထားပါလေတဲ့အဲ့ဒီဘုရင်တရားတွေကိုပွားများမယ်ဘာဝိတာပွားများယုံနေလားဆိုတော့ဘဟုလိကတာချိန်ခံများစွာပါတဲ့တော့အားထုတ်မယ်เนาะဘာဝိတာပွားများမယ်ဘဟုလိကတာချိန်ခံများစွာအားထုတ်မယ်ဆိုရင်အဘိညာယအတိဓုအမြင်ဓုဉာဏ်ဓုတွေလည်းရပါတယ်တဲ့သံဃောဒါယသစ္စာ၄ပါးတရားကိုလည်းထိုးထွင်းပြီးတော့ပါတယ်တော့သိနိုင်ပါတယ်နိဗ္ဗာန်ယဘာကိုလည်းမျက်မှောက်ပြုနိုင်တော့နိဗ္ဗာန်ကိုလည်းမျက်မှောက်ပြုနိုင်ပါတယ်ခင်ဗျာအဲ့ဒီမှာအကျိုးတရားဘဏ္ဍပါပြသွား၃ပါးအဘိညာယသံဃောဒါယနိဗ္ဗာနာယအဘိညာယဆိုတာအတိထုအမြင်ထုပေါ့နော်ဉာဏ်ဓုတွေရမယ်သံဃောဒါယဆိုတာသစ္စာ၄ပါးကိုထိုးထွင်းပြီးတော့မပေါက်မပြန်အမှန်ဧကံကိုပါတဲ့တော့သိမယ်နိဗ္ဗာနာယနိဗ္ဗာန်ကိုမျက်မှောက်ပြုမယ်အဲ့ဒီဘုရားရှင်ကိုယ်တော်မြတ်ဘုရင်တို့ဒေသနာတော်ကြီးကိုယူထားပြီးတော့ပြည့်ကြီး၁၇တုံးပါလေရှိမထေတွေကအဲ့ဒီဘုဇင်တို့ဆိုပြီးတော့အတူချုပ်ပြီးတော့ဂါထာလေးတွေရေးတာပြအဲ့ဒီဂါထာလေးတွေရဲ့ပရိတ်အမှောပါလေတန္တာရိတန္တရံကာဏသဗ္ဗဒုက္ခဝိနာသနေ ตัตตาธัมมิสะปุสสิงคีมาระตีนะปะมะทะนีพุทธิตวาเยสิเมตัตตาทิพวามุฏฐะกุฏฐมังอาสาติมาสราพยาติอมตะนิพพานขตาเอวมาติคุณุเบตังอนิกคุณะติงหังโอตระญสะอิมังมันตังโพสิงคิงสะปนามะเอไอ้นี่ไปจริงมั้ยฮะกระดาษนี้เนเนนาทองที่ตันตาริขันธาอคัตถะกวัมลัตติเสร็จสัพพังกาตันตระสวัยอตวินัยตันตระทานังမပြမစဲထတ်တလဲလဲကျင်းလဲရသူနတ်သူမြတ်မာတတဝါအာလုံးတို့ဤတပ္ပဒုက္ခဝိနာတနေဆင်းရဲအဖုံဖုံအလုံးစုံကိုအကုန်ပေးသတ်ဆင်းရဲအဖုံဖုံအလုံးစုံကိုအကုန်ပေးသတ်ဖြည့်စီတော်မူထတော်မာရတိနာပမတနေမသစ္စည်တည်းအကုန်ရှင်းအောင်ရှေမုံဖြည့်စီနိုင်ကုန်တော်ဘုရင်ကြီးသစ္စာကိုတည်ဘောဓိအသင်တွင်အပါအဝင်ဖြစ်ကုန်သောတတ္တဓမ္မေတတိယစာဖော်ပြတတိယစာဖော်ပြညွန်ကြားခုနှစ်ပါးသောတရားတို့ကိုဘုဒ္ဓတော်အမှန်ထင်ထင်ဉာဏ်အမြင့်ရာသိတော်မူကြကုန်ပြီဖြစ်၍အဲ့ဒီမှာသူကဘုဇင်ဆိုတဲ့စကားလုံးလေးကိုအထူးပြုသွားတာသံဃာမှာရှင်လေတဲ့ပုဂ္ဂိုလ်တွေရဲ့ဒုက္ခအားလုံးကိုလည်းဖြည့်ဆည်းနိုင်ပါလေမာမင်းရဲ့စਿੱတ္တကြီးကိုလည်းပဲမှုံမှုံညံ့ညံ့ပါတဲ့တော့နှိမ်နှင်းနိုင်ပါလေဟုတ်လားဘုဇင်ရဲ့ခွန်ကြီးဒီဘုဇင်တရားတွေကိုတဲ့ရှားကြတာနာသိမယ်ကျက်ကျန်တာပွားများနိုင်မယ်ဆိုရင်ဘုဇင်ဆိုတာဘလို့တတ်သိရှိတော့ဘုဇင်ဆိုတာဘလို့စွမ်းရည်ရှိတော့ဆိုတော့တန်မြာမှာရှင်လျားတဲ့ပုဂ္ဂိုလ်တွေရဲ့ဒုက္ခအားလုံးကိုလည်းဘာလို့လဲငြိမ်းရေးနိုင်တယ်ဖြည့်ဆည်းနိုင်တယ်တဲ့မာမင်းရဲ့စਿੱတ္တကြီးကိုလည်းဘာလဲတော့ဖြည့်ဆည်းနိုင်တယ်အဲ့ဒါလေးကောင်းတယ်နော်အဲ့တော့သူကတန်တာလေးဆိုတဲ့စကားလုံးခန္ဓာအထက်ထက်ပွက်မလက်ပဲဆက်တဖန်ကတန်ត្រာစဝိုင်းအတွင်း၌တန်ត្រာကိုယ်တော်ဘာတော်ဆိုတော့ခန္ဓာ၏အထက်ထဖြစ်နေတာဘာ၏အထက်ထခန္ဓာ၏အထက်ထဖြစ်နေတာခန္ဓာအထက်ထကွက်မလဖင်ကွက်မလဖင်တခန္ဓာပြီးတခန္ဓာတခန္ဓာပြီးတခန္ဓာလူဖြစ်တော့လူခန္ဓာနတ်ဖြစ်တော့နတ်ခန္ဓာတရိစ္ဆာန်ဖြစ်တော့တရိစ္ဆာန်ခန္ဓာခန္ဓာအထက်ထကွက်မလဖင်ဆက်ဆက်ခန္ဓာတန်ត្រာစဝိုင်းအတွင်း၌ခန္ဓာ၄တစ်ခုချင်းတစ်ခုချင်းတစ်ခုချင်းတစ်ခုချင်းကွက်တာမရှိဘဲနဲ့ဆက်ဆက်ဆက်ဆက်ပြီးတော့ဖြစ်သွားတာကိုဘာလို့ခေါ်တော့တန်တရာဟောဒါလေးတစ်ချက်မှတ်လိုက်ဟုတ်ပါလားတန်တရာဆိုတာဘာတုံးလို့ပြီးရင်တန်တာ၄ခန္ဓာအထက်ကကွက်မလက်ပဲဆက်ဆက်ခန္ဓာတန်ត្រာစဝိုင်းအတွင်း၌ခန္ဓာ၄တဲ့အကွက်ကွက်တာမရှိဘဲနဲ့ခန္ဓာ၏စက္ခာစက္ခာစက္ခာစက္ခာဖြစ်နေရတာကိုဘာလို့ခေါ်တော့တန်တရာဟုတ်ပါလားလူဖြစ်တော့လူခန္ဓာနတ်ဖြစ်တော့နတ်ခန္ဓာကိရိစ္ဆာဖြစ်တော့ယမဖြစ်တော့ယမခန္ဓာအဲ့ဒီလိုခန္ဓာခန္ဓာတွေကတစ်ဆက်တစ်ဆက်တည်းပဲကြားထဲမှာကွက်လက်မရှိဘဲနဲ့ဖြစ်နေရတဲ့သဘာဝကြီးကိုဘာလို့ခေါ်တော့တန်တရာလို့ခေါ်တယ်တန်တာ၏ခန္ဓာထက်ထကွမလာဖြင့်ဆက်ဆက်ဘံကတန်ត្រာစဝိုင်းအတွင်း၌တန်ត្រာဒါနံအဖံဘံအထက်ထတန်ត្រာဒါနံအဖံဘံအထက်ထကျင်လေရသူနတ်သူမြတ်မာတတဝါအာလုံးတို့ဤတဲ့ဒီတန်ត្រာမှာလူဖြစ်တော့လဲအချင်းချင်းနဲ့နတ်ဖြစ်တော့လဲအချင်းချင်းတန်အဲတရိစ္ဆာန်ဖြစ်တော့လဲအချင်းချင်းအခါခါထက်ခါထက်ခါထက်ခါထက်ခါဖြစ်နေရတဲ့တတဝါကြီးနော်တန်ត្រာမှာရှင်လေရတယ်ဆိုတာအဲ့ဒီတန်တရာကြီးမှာလူဖြစ်တော့လေအချင်းချင်းနတ်ဖြစ်တော့လေအချင်းချင်းတရိစ္ဆာန်ဖြစ်တော့လေအချင်းချင်းပဲအဲ့ဒီလိုတတဝါတွေအချင်းချင်းဖြစ်နေရတာကိုတန်တရာမှာရှင်လေတာတဲ့တန်တရာမှာပါတယ်နော်ရှင်လေတာတဲ့တန်ត្រာဒါနံဆက်ဆက်ဘံကတန်ត្រာတန်တာရီခန္ဓာအထက်ကကွမလပဲဆက်ဆက်ဘံကတန်ត្រာစဝိုင်းအတွင်း၌သံဃာဒါနံအဖမ္မာထထကျင်လေရသူနတ်လူမြမသတ္တဝါအလုံးတို့ဤသံဃာမဟာတဲ့ချင်းချင်းဖမ္မာကျင်လေနေရတဲ့အဖမ္မာထထကျင်လေနေရတဲ့သတ္တဝါအလုံးတို့ရဲ့ သဗ္ဗဒုက္ခဝိနာသနေဆင်းရဲပုံပုံအလုံးစုံကိုအကုန်ပယ်နှုတ်တော်မူပြီးခတော်အကုန်ပယ်ဖြစ်တော်မူပြီးခတော်တန်ត្រာမှာရှင်လည်တဲ့ပုဂ္ဂိုလ်တွေတန်ត្រာမှာရှင်လည်သမျှတော့ဒုက္ခတွေနဲ့ကြုံနေရအောင်ပါတဲ့။ဘာတွေနဲ့ကြုံ?ဒုက္ခတွေနဲ့ကြုံနေရမှာသံသရာကျင်လည်ရသမျှတော့ဒုက္ခတွေနဲ့ကြုံနေရပါတဲ့။ခွန်ကြီးတို့ပြည့်စပ်ဟိုးပရိစ္ဆသမုပ္ပါဒ်မှာဘုရားရှင်ကိုရောမြတ်ကဟောတယ်လေ။ဧဝမေတ္တာကေဝလတဒုက္ခခန္ဓာသမုလေယောဟောဒီအဝိဇ္ဇာသင်္ခါရတွေသက္ကသက္ကသက္ကသက္ကကြောင်ကျိုးဆက်ပြီးတော့ဖြစ်သွားရတာဒီအဆုံးသတ်လိုက်တဲ့အခါကျတော့ဘုရားရှင်ကိုယ်တော်မြတ်ကဧဝမေတ္တာကေဝလတဒုက္ခခန္ဓာသသမုဒယောဟောတိအဲ့ဒီလိုခန္ဓာဘဝတို့ဖြစ်နေတာဟာဒုက္ခမဖဲတဲ့ဒုက္ခသက်သက်ပါပဲတဲ့ဒုက္ခမဖဲပါနဲ့တော့ဒုက္ခသက်သက်ပဲတဲ့သံသရာဘဝတွေကျင်လေကျင်လေရတယ်ဆိုတာကဒုက္ခမရှိပါဘူးတဲ့ဘာသာရှိတော့ဒုက္ခအစုအဝေးပါပဲတဲ့ဘုရားရှင်ကိုယ်တော်မြတ်ဘုရားဖြစ်တာနဲ့ကြိုင်နေထပြီးတော့ပြောလိုက်တာလေကျူးရင်လိုက်တာဘာကျူးရင်တော့ဆိုတော့ဩဘဝမှာတန်တရာဘဝတွေမှာခန္ဓာတွေအချင်းချင်းဖြစ်ရတယ်ခန္ဓာတွေအချင်းချင်းဖြစ်ရတဲ့ဘဝဘဝတွေမှာဘဝတိုင်းလဲကြုံရဲ့ခန္ဓာတိုင်းလဲဆုံရဲ့ဘဝတိုင်းကြုံခန္ဓာတိုင်းဆုံရတယ်ဆိုတာအိုရနာရသိရတဲ့ဒုက္ခတွေပဲတဲ့ဟုတ်လားဘယ်ဘဝဘယ်ခန္ဓာပဲရရခွင်းတို့ပြိတ္တဘဝတိုင်းကြုံခန္ဓာတိုင်းဆုံရတာကဘာလေးကြီးတယ်တော့အိုရာရီနာရာရီသီရာရီကြီးတယ်ဩဘဝဆိုတာဒုက္ခပဲတဲ့တရားကဘဝဆိုတာဘာလဲဒုက္ခပဲတဲ့ဘဝပါတဲ့ဘယ်ဘဝဘယ်ခန္ဓာပဲရရဘေဘဝဘေခန္ဓာပဲပိုင်ပိုင်တဲ့ဘဝတိုင်းကျုံခန္ဓာတိုင်းဆုံးနေရတာကတော့အဝနာအသေးလေးကြီးတယ်ဖြစ်တဲ့အတွက်ကြောင့်ဘုန်းကြီးတို့ပြည့်တဲ့ဘဝဆိုတာမြတ်စွာဘုရားကဘာလဲတော့ဒုက္ခဘုရားဖြစ်နေဖြစ်ချင်းပြောလိုက်တာဘဝဆိုတာဘာလဲတော့ဒုက္ခဒါကြောင့်နတ္ထိခန္ဓာသမာဒုက္ခခန္ဓာသမာခန္ဓာနဲ့တူသောဒုက္ခဒုက္ခသည်နတ္ထိမရှိတဲ့နော်လောကမှာလောကမှာတဲ့ဒီခန္ဓာနဲ့တူတဲ့ဒုက္ခရှိကိုဘာလဲတော့မရှိပါဘူးတဲ့ဒုက္ခထဲမှာတော့ဒီဒုက္ခဟာအဆုံးအစွန်သောဒုက္ခပဲတဲ့ဟုတ်လားအဲ့တော့ဓာတ်ကြီးခန္ဓာသမဒုက္ခခန္ဓာသမခန္ဓာနဲ့တူသောဒုက္ခဒုက္ခသည်ဏ္ဍီဤလောကမှာပဲဒုက္ခမှာမရှိဘူးတဲ့နော်အဲ့တော့ခန္ဓာဘဝတန်တရာမှာကျင်လည်ရတယ်ဆိုတာခန္ဓာတစ်ခုကိုရလိုက်တာလေတန်တရာမှာကျင်လည်ရတယ်ဆိုတာဘာကိုရတော့ခန္ဓာတစ်ခုကိုရလိုက်တာခုလူဘဝတန်တရာမှာဘုန်းကြီးတို့ကျင်လည်နေရတယ်ဆိုရင်လူခန္ဓာဘာလို့လိုက်တော့ရတာပါပဲတိရိစ္ဆာန်ရလိုက်ပြီဆိုရင်တိရိစ္ဆာန်ဘဝမှာကျင်လည်နေရတယ်ဆိုရင်တိရိစ္ဆာန်ခန္ဓာကိုဘာလဲတော့ရလိုက်တာဩတန်တရာကျင်လည်ရတယ်ဆိုတာအဲ့ဒီဘဝမှာခန္ဓာတစ်ခုကိုဘာလဲတော့ရလိုက်တာရလိုက်တဲ့ခန္ဓာကိုဘုရားရှင်ကိုတော်မြတ်ကဒုက္ခလို့မပြောဘူးဘာလို့ပြောဒုက္ခတွေအဲ့ဒီရတာတဲ့ခန္ဓာမြင့်ဘယ်ဘဝဘယ်ခန္ဓာပဲရရဘဝတိုင်းကြုံခန္ဓာတိုင်းဆုံရတာကတော့ဘာလေးကြီးလဲဒုက္ခပါအေးအဟောဝနာအတေလို့ဆိုတဲ့ဒုက္ခတွေကြီးတယ်ပဲအဲ့ဒီဒုက္ခတွေကိုပယ်တတ်နိုင်တယ်ဆိုတာဘယ်တရားလဲဘုဇင်တရားတန်တရားမှာကျင်လေတဲ့နတ်တူဂျမသတ္တဝါအားလုံးတွေရဲ့ရတာတဲ့ဘဝခန္ဓာမှာအဟောဝနာအတေလို့ဆိုတဲ့ဒုက္ခတွေနဲ့ကြုံဖို့ကြုံရမယ်ဒုက္ခတွေနဲ့ဆုံဖို့ဆုံရမယ်အဲ့ဒီဒုက္ခတွေကိုပယ်နိုင်တယ်တတ်နိုင်တယ်ဆိုတဲ့တရားကလည်းပဲဗာတရားလည်းဘုရင်တရားဟုတ်လားတပ္ပဒုက္ခဝိနာသနေဒုက္ခဘုံဘုံအလုံးစုံဘုံအကုန်ပယ်သဖြစ်စီတော်မူတတ်ထသောမာရဒေနာပမတေနမန်စစ်တိသသင်အကုန်ရှင်းအောင်နှိမ်နှင်းခြေမုံတော်ခြေမုံတော်မူတတ်ထသောမာမင်းရဲ့စစ်တပ်10ပါးရှိနှစ်ပြန်မှာပြောဟုတ်လားမာမင်းရဲ့စစ်တပ်10ပါးအဲ့ဒီမာမင်းရဲ့စစ်တပ်10ပါးကိုလည်းပဲမှုံမှုံညက်ညက်ခြေဖုံးနိုင်တဲ့တရားကလည်းပါတရားတော်ဘုဇင်တရားဒီလိုဆိုရင်ဘဝခန္ဓာတန်တရားမှာခန္ဓာကိုရပြီးတော့ကျင်လည်ရတဲ့သတ္တဝါတို့ရဲ့ဒုက္ခအလုံးစုံကိုဖြစ်စည်းနိုင်စွာရှိတာကလည်းပါတရားဘုဇင်တရားမာမင်းရဲ့စစ်တပ်ကိုပြုတ်ပြုတ်ပြုတ်ကုန်ဆုံးအောင်ခြေမုံပြစ်နိုင်တာကလည်းဘာတရားလဲဘုဇိတ်တရားပါလေနော်ဘုဇိတ်တဝါအမှန်ထင်ထင်ဉာဏ်အမြင့်ရသိမြင်တော်မူကြကုန်၏ဖြစ်၍ဘုဇင်ကေဘောဓိသင်တွင်အဝင်အပါဖြစ်ကြကုန်သောဘုဇင်ကေသစ္စာလေးပါးကိုသိဖို့ဖြစ်ကုန်သောဘုဇင်ကေကိလေသာဤဟုသောအိပ်ပျော်ခြင်းမှနိုးထနိုင်ကုန်သောဘုရင်၏နိဗ္ဗာန်ကိုမျက်မှောက်ပြုကုန်သောဘုရင်တရားတို့ကို နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်သောဘုဒ္ဓင်တရားတို့ကိုဘုသိက္ခဝါဉာဏ်အမြင့်ရအမှန်ပင်သိမြင်ကြကုန်သည်ဖြစ်၍ဥဒ္ဓမာဥဒ္ဓဉာဏ်အမြင့်ရအမှန်ပင်သိမြင်ကြကုန်သည်ဖြစ်၍ဥဒ္ဓမာပါရမီပွင့်လာအခွင့်သာ၍ရင့်မာဟုဆိုအခြင်းပုဂ္ဂိုလ်တို့သည်ဥဒ္ဓမာဉာဏ်အမြင့်ရအမှန်ပင်လွတ်မြောက်တော်မူရလေကုန်၏အခြင်းမျိုးကောင်းသာအကျဉ်မျိုးကောင်းသမီးတို့သည်တဲ့ဘုဇင်တရား9ပါးကိုဉာဏ်အမြင်ရပြီးတော့အမှန်သိမြင်ကြပြီဆိုခဲ့လို့ရှိရင်အဲ့ဒီပုဂ္ဂိုလ်တွေဟာအမျက်ဆုံးပုဂ္ဂိုလ်တွေပါပဲတဲ့။ဘာပုဂ္ဂိုလ်တွေတော့အမျက်ဆုံးပုဂ္ဂိုလ်တွေပါပဲတဲ့။ဥဒ္ဓမာအမျက်ဆုံးပုဂ္ဂိုလ်တွေပါပဲ။အမျက်ဆုံးပုဂ္ဂိုလ်တွေလားဆိုတော့မဟုတ်သေးဘူးတဲ့။ရေစဣမေပုဂ္ဂလာပါရမီရင့်လာအခွင့်သာ၍ရင့်မာဟုဆိုအကျဉ်ပုဂ္ဂိုလ်တို့သည်တိဘဝသုံးသွဲဘဝဝတ္တုကမမုဒ္ဒကဉာဏ်အထွတ်ရောက်အမှန်ပင်လွတ်မြောက်တော်မူကြလေကုန်၏ဘုဇင်တရား9ပါးကိုကြာကြာနာနာသိပြီဆိုရင်သုံးသွဲဘဝဝတ္တုကကာမဘဝယူပဘဝအယူပဘဝဆိုတဲ့သုံးသွဲဘဝဝတ္တုကကလည်းလွတ်ကိုပါတဲ့တော့လွတ်မြောက်ကြပါလေသုံးသွဲဘဝဝတ္တုကမအမှန်လွတ်မြောက်တော်မူကြလေကုန်၏တိဘဝသုံးသွဲဘဝဝတ္တုကမမုဒ္ဒကဉာဏ်အထွတ်ရောက်အမှန်ပင်လွတ်မြောက်တော်မူကြလေကုန်၏တိပုဂ္ဂလာသုံးသွဲဘဝဝတ္တုကမအမှန်လွတ်မြောက်ကြကုန်သောထိုပုဂ္ဂိုလ်တို့သည်အာဇာတိန်တဖန်ပြန်ပြီးအာဇာတိန်တဖန်ဇာတိအာဇာတိန်တဖန်အတိပြန်လာဖြစ်ပြီးဇာတိလည်းမရှိခတော့အဒရံဆွေမြေယိုယွင်းနဂိုကင်းလေအိုမင်းရင့်ရောခြင်းလေမရှိခသောအပြာတိန်နာယခြင်းရယောဂဝေဒနာလေမရှိခသောအမတံပစ္စုပ္ပန်ဒီအခြေယွင်းပြီးတေရာခြင်းလေမရှိခသောနိဗ္ဗယံဘေခဗင်တို့ဤကင်းရာမှန်မြတ်နိဗ္ဗာန်သို့ဟောအဲ့ဒါလေးချက်နိဗ္ဗာန်ဆိုတဲ့တရားကိုသူကဝိသေသနာ၄မျိုးနဲ့ပြသွားတာအစာတိန်အစရံအပြာတိန်အမတန်ရိုးရိုးလေးပြောတော့နိဗ္ဗာန်ဆိုတာဘာလို့ဆိုရင်အစာတိန်အေးတဖန်ဇာတိပြန်လာဖြစ်ပြီတဖန်အတိပြန်လာဖြစ်ပြီဇာတိလည်းမရှိခတော့နိဗ္ဗာန်ဆိုတာဘာလို့ဆိုတော့တဖန်ပြန်ပြီးတော့ဖြစ်ရတဲ့ဇာတိမရှိတော့တဲ့သဘာဝကိုလည်းပဲနိဗ္ဗာန်လို့ခေါ်ပါလေအစရံဆွေပြေယိုယွင်းနဂိုကင်းလျက်အိုမင်းရင့်ရောခြင်းလည်းမရှိခတော့နိဗ္ဗာန်ဆိုတာဘာတော့ဆိုတော့အေးဆွေပြေယိုယွင်းပင်ကိုနဂိုကင်းသွားပြီးတော့ရင့်ရောတဲ့သဘောလေမရှိပါဘူးတဲ့အပြာတိန်နာယခြင်းရယောဂဝေဒနာလည်းမရှိခတော့တဲ့ဟောနိဗ္ဗာန်ဆိုတာဘာတော့လို့မေးရင်နာယခြင်းရတဲ့ယောဂဝေဒနာလည်းပါတယ်တော့မရှိတော့ဘူးတဲ့အမတံပစ္စုပ္ပန်နေအခြေယွင်းပြီးသိရခြင်းလည်းမရှိတတ်သောနိဗ္ဗယံဘေခဝင်းတို့ဤကင်းရာမှမြတ်နိဗ္ဗာန်သို့ဂတာအတုမယဒုက္ခဆန္ဒီဆက်ရောက်တော်မူနိုင်ကြလေကုန်ဤရလို့ဘဂဝါအစိတ်တေယဂုံပေါင်းခတိသုံးလို့ထွက်တဲ့ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဒေဒေဒီကရုဏာရှိထားမေတ္တာအဖြင့်ခင်ရှာမသွေဟောကြတော်မူခဲ့ပါသည်တည်းသူအဲ့ဒီမှာဗာပြောသွားတော့ဆိုတော့ဘုရင်တရားတွေကိုတဲ့ကြာကြာနာနာပြီးပြီဉာဏ်အမြင်ပေါက်လို့ဘုဇင်တရားတွေကိုပြည့်ပြည့်စုံစုံသိသွားပြီးဆိုရင်အဲ့ဒီပုဂ္ဂိုလ်တွေဟာပါရမီရင့်တဲ့ပုဂ္ဂိုလ်တွေမြင့်မြတ်တဲ့ပုဂ္ဂိုလ်တွေတဲ့သုံးတွယ်ဘဝဝိတုခါကလည်းလွတ်ကိုပါတဲ့တော့လွတ်သွားပြီတဲ့။အိုခြင်း၊နာခြင်း၊သေခြင်း၊ကင်းတဲ့ဘယ်ကိုလဲမျက်မှောက်ပြုသွား။နိဗ္ဗာန်ကိုလည်းမျက်မှောက်ပြုသွားတယ်။အဲ့ဒါလေးတွေဘုန်းတော်ပြေတယ်ဟုတ်လား။နိဗ္ဗာန်ကိုသူပြောသွားတာကအဇာတိန်တဖန်အတိပြန်လာဖြစ်ပြီးဇာတိလေမရှိထသောအမတံအစရံဆွေမြေယိုယွင်းနဂိုကင်းလျက်အိုမင်းရင့်ရောခြင်းလည်းမရှိထသောအပြာတိန်နာယခြင်းရယောဂဝေဒနာလည်းမရှိထသောအမတံပစ္စုပ္ပန်နေအခြေယွင်းပြီးသိရခြင်းလည်း မရှိထားတော့ပရိသန္တိနေရခြင်းလည်းမရှိ။ဟိုရခြင်းလည
်း
နာရခြင်းလည
်း
သိရခြင်းလည
်း
ဘာလို့မရှိတော့ဆိုတော့ဘာလို့မရှိတော့ခန္ဓာမှမရှိတော့တာဘူးဟုတ်ပါလား။အဲ့တော့ဘုန်းကြီးတို့ကနိဗ္ဗာန်ဆိုတဲ့တရားဟာခန္ဓာဝိမုတ်ပဲ။ခန္ဓာကလွတ်တာနိဗ္ဗာန်ဆိုတဲ့တရားကဘယ်ကလွတ်တော့ခန္ဓာကလွတ်တယ်ဘုန်းကြီးတို့ပရိသန္တိနေတယ်။ဟိုရခဲ့နာရဲသေးတယ်ဆိုတာခုနပြောခဲ့တယ်လေ။ဘာရထားတဲ့ပုဂ္ဂိုလ်မှာတော့ခန္ဓာရထားတဲ့ပုဂ္ဂိုလ်မှာအဝဝနာအသေးရှိတာ။ယခုခန္ဓာဘဝကလွတ်သွားပြီဆိုတော့အဝဝနာအသေးရှိသေးရဲ့လား။ရှိ
တော့ပါ။
အဲ့တော့ဘုန်းကြီးကတရားပွဲတွေမှာပြောရတယ်။ဘယ်လိုပြောတော့ဆိုတော့နိဗ္ဗာန်ဆိုတာအမှန်ကတော့ခန္ဓာမျိုးတုံးသွားတာလို့ဘာမျိုးတုံးလား။ခန္ဓ
ာမျိုးတုံ
း။နောက်တစ်မျိုးကတော့တတဝါမျိုးတုံးသွားတာ။ဟုတ်ပါလား။ခန္ဓာမျိုးတုံးသွားပြီ။တတဝါမျိုးတုံးသွားပြီ။ဘာတတဝါဘာခန္ဓာမှာမဖြစ်တော့ဘူးဆိုရင်ခန္ဓာမှမရှိတာပဲတတ္တဝါမှမဟုတ်တော့တာပဲအဝနာအသေးဆိုတာရှိပါဦးမလားအဲ့ဒါအလွယ်လေးမှတ်ထားနိဗ္ဗာန်ဆိုတာဘာတုံးလို့မေးရင်ခွင်းတော့ဖြစ်တယ်ခန္ဓာမျိုးတတ္တဝါမျိုးတုံးပါဟုတ်လားယခုပြောပြောနေရတယ်လေကောစီလာကြီးတွေမတွေ့တော့ဘာဖြစ်လို့တော့မျိုးတုံးသွားလို့အဲ့ဒီလိုပဲဟုတ်လားနိဗ္ဗာန်ဆိုတာဘာမျိုးတုံးသွားခန္ဓာမျိုးတုံးသွားတတ္တဝါမျိုးတုံးသွားပြီခန္ဓာမရှိတဲ့အတွက်တတ္တဝါမဟုတ်တော့တဲ့အတွက်အစတိတ်ပရိသန္တိနေရခြင်းလည်းရှိတော့တဖန်အသည့်ပြန်လာဖြစ်ပြီးပရိသန္တိနေရခြင်းလည်းမရှိတာတော့အစရံဆွေမြေယိုယွင်းငဘိုကင်းလည်းအိုမင်းရင့်ရောခြင်းလည်းမရှိတာတော့အပြာတိတ်နာယကျင်ရာယောဂဝေဒနာလည်းမရှိတာတော့အမတံပြစ္ဆုတ်ပါနေအခြေယွင်းပြီးသေးရခြင်းလည်းမရှိထားတော့ပရိသန္တိနေရခြင်းလည်းရှိတော့အိုရခြင်းလည
်း
သေးရခြင်းလည်းရှိတော့ယောဂဝရဏခံစားရခြင်းလည်းမရှိတော့ဘူးတဲ့နိဗ္ဗာန်ဘေးခွင်တို့ဤကင်းရာမှန်မြတ်နိဗ္ဗာန်တို့တဲ့အဲ့ဒါအဝဘေးအနာဘေးအသေးဘေးတွေကျင်းသွားတဲ့အဲ့ဒီနိဗ္ဗာန်ကိုတဲ့ဘုဇဉ်တရား9ပါးကိုကြာကြာနန္ဒပွားထားပြီဘုဇဉ်တရား9ပါးကိုကြာကြာနန္ဒအားထုတ်ထားပြီဆိုရင်အဝဝနာအတိလို့ဆိုရဲဘေးခပင်းတို့အေးရာဖြစ်တဲ့နိဗ္ဗာန်ကိုရောက်ဖို့ပါတဲ့တော့ရောက်တယ်ဒီလိုဆိုရင်ဘုဇဉ်တရားတွေမပွားဘူးအာမထုတ်ထားဘူးဆိုရင်တော့ဘုန်းတို့ပြည်သားနိဗ္ဗာန်ရောက်ကြတဲ့အကြောင်းရှိပါမလားရှိပါဘူးအဲ့ဒါလေးတစ်ချက်လည်းပါတဲ့တော့မှတ်ရမယ်ဟုတ်ရှေ့ဆရာတော်ကြီးတွေရေးသွားတာဟုတ်လားရှေ့ဆရာတော်ကြီးအဲ့တော့ဒီမှာပြန်ပြီးတော့ချုပ်လိုက်တော့တန်တရားမှာရှင်လေတဲ့ပုဂ္ဂိုလ်တွေရဲ့ဒုက္ခအားလုံးကိုဖြည့်ဆည်းနိုင်တာလည်းဗတ္တရားဘုဇဉ်တရားမမင်းရဲ့စਿੱတ္တကြီးကိုမှုံမှုံညင်ရဲ့ရှင်မှုံနိုင်တာလေဘုဇင်တရားဘုဇင်တရားကိုကြက်ကြက်နန်းနာပွားများမယ်အားထုတ်မယ်ဆိုရင်သုံးတွယ်ဘဝဝိဒုက္ခကလွတ်မြောက်ပါလေဗာတရားဘုဇင်တရားဘုဇင်တရားကိုကြက်ကြက်နန်းနာပြည့်ပြည့်စုံစုံပွားများထားမယ်အားထုတ်ထားမယ်ဆိုခဲ့လို့ရှိရင်ပူခြင်းနာခြင်းသိခြင်းပရိသတ်နေရခြင်းတွေကင်းတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုရတယ်ဆိုတာလေဗာတရားဘုဇင်တရားပဲအဲ့ဒီဘုဇင်တရားကဘယ်နှပါတော့ခုနှစ်ပါးဒါရဲ့ဘုဇင်ကတစ္ဆာမြင်သည့်ဘောဓိသင်္တန်အဝင်အပါဖြစ်ကုန်သောတတ္တတတိအစပေါ်ပြညွန်ကြားခုနှစ်ပါးသောတရားတို့ကိုဘုသိတဝါအမှန်ထင်နေဉာဏ်အမြင်ရသိမြင်တော်မူကြကုန်ပြီဖြစ်၍ဟုတ်ပါလားဘုဇင်တရားကတတိစားတဲ့ဘယ်နှပါတော့ခုနှစ်ပါးနော်ပြီးဘူးတဲ့နာမည်လေးတွေကြီးတယ်ပဲထူးတဲ့နာမည်ကပညာကိုတစ်မျိုးလေးပြောင်းပြီးတော့သုံးတာဓမ္မဝိဆရာတဲ့ဗါလဲတော့ဓမ္မဝိဆရာကျန်တာကြီးကြားဘူးတဲ့ဗျာတတိဓမ္မဝိဆရာဝိရိယပီတိပတ္တိသမာဓိဥပေက္ခာเนาะနောက်ရည်ကြရတော့တစ်မျိုးချင်းတစ်မျိုးချင်းရှင်းပြမယ်ဘုရားရှင်ဘယ်နှပါတော့ခဏပါဗါလဲတော့တတိဓမ္မဝိတယဝိရိယပီတိပတ္တတိသမာဓိဥပေက္ခာဘယ်နှပါးဘယ်နှပါးအဲ့ဒီမှာဓမ္မဝိဆရာဆိုတဲ့အတုံးလေးတစ်တုံးနဲ့ထူးသွားနော်ဓမ္မဝိဆရာဆိုတဲ့အတုံးလေးကပညာပဲဒီမှာတော့ဓမ္မဝိဆရာဆိုတာတရားအားထုတ်တဲ့ပုဂ္ဂိုလ်တွေကခန္ဓာရဲ့အနိစ္စအချင်းအရာတွေကိုရအောင်စစ်စစ်ပါသိအောင်မြင်အောင်ပါလေတော့စစ်တပါအဲ့ဒါသူကပြောတာဒါကြောင့်မလို့ဒီမှာပညာလို့မသုံးမဲနဲ့ဘာလို့သုံးတာတော့ဓမ္မဝိဇ္ဇာဒီလိုဆိုရင်ဘုန်းကြီးတို့ပြည်သားကိလေသာကြီးဟူသောအိပ်ပျော်ခြင်းမှာနိုးကြတဲ့တရားကလည်းဘယ်နှပါတော့ခုနှစ်ပါးသစ္စာလေးပါးကိုသိဖို့တရားကလည်းဘယ်နှပါတော့ခုနှစ်ပါးနိဗ္ဗာန်ကိုမျက်မှောက်ပြုဖို့တရားကလည်းဘယ်နှပါတော့ခုနှစ်ပါးဒါတွေတော့ ตะติธัมมวิสยาวิริยาปีติปัตตะติสมาธิอุเบกขาเอ้อล่ะนี่มาตายามั้ยဟုတ်ล่ะနောက်တစ်ချက်ကဘုဇင်တရားကိုပွားများမဲ့ပုဂ္ဂိုလ်ရဲ့အခြေခံကတော့မြတ်စွာဘုရားကဗာပြောထားတော့ဆိုတော့ပမာဆိုကြပါစို့တဲ့ဘုဇင်တရားပွားများမဲ့ပုဂ္ဂိုလ်ရဲ့ပြည့်စုံထားရမယ့်အခြေခံတရားကတော့အိုးပေါ့နေရဲ့ရှေ့ပြေးပေါ့နေရဲ့ရှေ့ပြေးဟာအရုံအယုံအရုံဖြစ်တယ်လို့ပဲနေရဲ့ရှေ့ပြေးဟာအရုံဖြစ်တယ်လို့ပဲအကျဉ်မျိုးကောင်းတာအကျဉ်မျိုးကောင်းသမီးတို့ဒီဘုဇင်တရား5ပါးကိုပွားများတော့မယ်ဆိုရင်ကလျာဏမိတ်တာတဲ့မိတ်ကောင်းဆွေကောင်းရှိရပါလေတဲ့။ဘာရှိတော့မိတ်ကောင်းဆွေကောင်းရှိရပါတဲ့ဘုဇင်တရားတွေကိုကြာကြာနာနာပြည့်ပြည့်စုံစုံပြောပြီးဟောပြီးနိုင်တဲ့မိတ်ကောင်းဆွေကောင်းရှိရပါလေ။နောက်တစ်ခုကတော့ယောနီတော်မနတိကာရာပါတဲ့တော့ယောနီတော်မနတိကာရာဟိုကတတိအကြောင်းပြောနေရင်တတိကိုနှလုံးသွင်းထားရမှာအေးဓမ္မဝိစီယအကြောင်းပြောနေဓမ္မဝိစီယကိုနှလုံးသွင်းရမှာဝိရိယပီတိပတ္တိသမာဓိဥပိ္ပခာဘုဇင်တွေရဲ့တစ်လုံးချင်းတစ်လုံးချင်းရဲ့အဓိပ္ပာယ်လေးတွေကိုပြောနေတဲ့အခါမှာအဲ့ဒီဘုဇင်တွေရဲ့သဘောတဘာဝလေးတွေကိုပါတဲ့တော့သိကိုသိရမှာနှလုံးပါတဲ့တော့သွင်းထားရမှာအဲ့တော့ဘုဇင်တရားကိုကွာများအားထုတ်တော့မယ်ဆိုရင်အခြေခံအကြောင်းတရားဘယ်နှပါတော့နှစ်ပါးတော့ပါရီတော့အေးမိကောင်းဆွေကောင်းရေယောနီတော်မနတိကာရနှလုံးသွင်းခြင်းပေါ့နော်ဘုဇင်တရားတွေကိုမလုပ်ရမှာတော့နှလုံးသွင်းရမယ်နော်အဲ့ဒါလေးလေမှတ်သားဖို့ကောင်းတယ်ဟုတ်မလားအဲ့တော့ဒီမှာသူကဗာပြောသွားတော့ဆိုတော့ဘုရားရှင်ကိုရောမြတ်ကဘုဇင်ခွန်တပါးကိုပွားများအားထုတ်တဲ့ပုဂ္ဂိုလ်ဟာတဲ့ခန္ဓာဒီဟုသောဒီမှာပဲဘဝကလွတ်မြောက်ပြီးတော့နိဗ္ဗာန်ဒီဟုသောပုံမှာပဲဘဝကိုရောက်ကိုပါတဲ့တော့ရောက်ပါတယ်ရကိုရပါတယ်ရေစပုဂ္ဂလာပါရမီရင့်လာအခွင့်သား၍ရင့်မှားဟုဆိုအခြင်းပုဂ္ဂိုလ်တို့သည်တိဘဝသုံးသွဲဘဝဝဒုက္ခမှမုတ်တကဉာဏ်အထွတ်ရောက်အမှန်ပင်လွတ်ရောက်တော်မူရလေကုန်၏အခြင်းမျိုးကောင်းသားအခြင်းမျိုးကောင်းသမီးတို့ဘုဇင်တရားတွေကိုပွားများမည်ဘုဇင်တရားတွေကိုအားထုတ်မည်ဆိုရင်သုံးသွဲဘဝကဘာလဲတော့လွတ်ရောက်ပါတယ်သုံးသွဲဘဝကိုဒီမှာပဲကမ်းလို့ခေါ်တယ်သုံးသွဲဘဝကိုပါရတော့မာပကံသုံးသွဲဘဝရဲ့ပုံပဲဆိုတော့ဘဝသုံးပါးမှလွမြောက်တဲ့နေရာကိုဘာလို့ခေါ်တော့နိဗ္ဗာန်ပေါ့နော်ဘဝသုံးပါးကလွမြောက်တဲ့ဘဝသုံးပါးမရှိတဲ့ဘဝသုံးပါးရဲ့ပုံပဲကံဆိုတာဘုန်းကြီးတို့ပြေတာဘာကိုပြောတော့နိဗ္ဗာန်ကိုပြောတယ်အဲ့တော့အကျင့်မျိုးကောင်းသားအကျင့်မျိုးကောင်းသမီးတို့ဒီပါရမီရင့်လို့ရေစာဣမေပုဂ္ဂလာပါရမီရင့်လာအခွင့်သား၍ပါရမီပွင့်လာအခွင့်သား၍ရင်မှားဟုဆိုအခြင်းပုဂ္ဂိုလ်တို့သည်ဘဝကောင်းများစွာကစီပူအားထုတ်ခဲ့တဲ့ကုသိုလ်ပါရမီတွေဟာခုမှပွင့်ပြီတဲ့ပါရမီတွေပွင့်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တွေဟာဘုဇင်တရားတွေကိုပွားများရင်ပွားများရင်ကျင့်ပါများစွာအားထုတ်ရင်အားထုတ်ရင်နဲ့ဘုဇင်တရားတွေကိုပွားများရင်အားထုတ်ရင်နဲ့ပါရမီတွေပွင့်လာပြီပါရမီတွေရင့်လာပြီဆိုရင်သုံးွယ်ဘဝဝဒုက္ခကအမှန်ပါတဲ့တော့လွမြောက်ပါလေအဲ့တော့ဘုန်းကြီးတို့ဘုဇင်တရားတွေကိုပြပြပြပြကြကြနာနာအချိန်ယူပြီးတော့မပွားနိုင်သေးသမျှကာလပတ်လုံးနိဗ္ဗာန်ကိုဘလောက်ပဲဆူတောင်းဆူတောင်းဟုတ်ပလားသုံးသွယ်ဘဝဝိဒုက္ခကတော့လွတ်ကိုပါတယ်တော့မလွတ်နိုင်သေးဘူးဥစ္စာပါရမီဘုဇင်တရားတွေကိုတဲ့ဘာဝိတံပွားများမယ်ဘူလိကတာချိန်ပါများစွာအားထုတ်မယ်ဆိုရင်အချိန်ရလာတာနဲ့အမျှပါရမီတွေပွင့်လာပါလိမ့်မယ်ဘာတွေပွင့်လာပါရမီတွေပွင့်လာသူကဘယ်လိုဥပမာပေးတော့ဆိုတော့ခွန်ကြီးတို့ကံထဲမှာတဲ့ကြာဘူးကြီးတခုပေါ့နေအာယုံကိုစောင့်နေတဲ့နေရဲ့အလင်းရောင်ကိုစောင့်နေတဲ့ဘရုံမာကြာကြီးပေါ့ခြေထဲမှာရှိနေတဲ့ဘရုံမာကြာဘူးကြီးဟာဟိုကနေလဲထွက်လာရောဘရုံမာကြာကြီးဟာတခါတည်းပဲပွင့်သွားတယ်လို့ပဲတဲ့ဘုဇင်တရားတွေကိုအချိန်ယူပြီးတော့ကြကြနာနာပွားများအားထုတ်ထားတဲ့အမျိုးကောင်းသားအမျိုးကောင်းသမီးတွေဟာအားထုတ်ချိန်အားထုတ်သက်ရလာတာနဲ့အမျှဘာကြီးပွင့်လာပြီတော့ပါရမီတွေပွင့်လာပြီအသိဉာဏ်တွေရှင်းလာတာနဲ့တပြိုင်နေတဲ့ရေစာဤမေပုဂ္ဂလာပါရမီပွင့်လာအခွင့်သား၍ရင့်မှားဟုဆိုအခြင်းပုဂ္ဂိုလ်တို့သည်တိဘဝသုံးသွဲဘဝဝဒုက္ခမှမုတ်တကဉာဏ်အထွတ်ရောက်အမှန်ပင်လွတ်မြောက်တော်မူကြလေကုန်၏ဘဝသုံးပါးကဘာဖြစ်တော့လွတ်မြောက်မှာအဲ့တော့ဘဝသုံးပါးကိုဤမှာပဲကံဘဝသုံးပါးကိုဘာလဲတော့ဤမှာပဲကံနိဗ္ဗာန်ကိုဘာလဲတော့ဘုမာပဲကံအပ္ပကတိမနုဿေတုယေသနာပါရဂာမိနော
อัธายาอีตโนปะสาติระเมวะนุฑาวะดีมโนเตตุสุโรတွင်เยสนาอจินปุคคโรติปาระคามิโนนิพพานติหุโสตะเผกันโตอุทวาจะกงโตมโนเตตุสุโรတွင်เยสนาอจินปุคคโรติอัปปกาเนลွန်ละจีอีอัฏฐโพภิญอิตระนิพพานติหุโสโหมาปะกันโตอุทวาจะกงโตปุคคโรมาตะวะအယံပဒာမြာလာစွာတောင်းဤတတ္တဝါအပေါင်းသည်တိရမေဝတိရမေဝသုံးကဘဝဝတ္တုခါလို့ဆိုတဲ့ဤမာပဲကံတို့သာဓာဝတိအစင်းတစ်ဆိုင်ပြေးသွား၍နေကြနေကုန်၏။ဘုရားရှင်ကိုယ်တော်မြတ်ကတဏှာမှာပြောတာတော်တော်များများကတော့တဲ့ဘုဇင်တရားတွေကိုမပွားများကြပါဘူးတဲ့ဘုဇင်တရားပွားများပြီးတော့သုံးကဘဝဝတ္တုခါကနေလွတ်ပြီးတော့နိဗ္ဗာန်တည်းဟုသောကိုယ်ပဲကံကိုကူးသွားတဲ့ပုဂ္ဂိုလ်ဟာမနုဿေသူလူတို့တွင်အပကံနယ်လာခြင်း၏တဲ့။နိဗ္ဗာန်တည်းဟုသောဘုဇင်တရားတွေကိုပွားများပြီးတော့နိဗ္ဗာန်တည်းဟုသောကိုယ်ပဲကံကူးသွားတဲ့ပုဂ္ဂိုလ်ဟာလူလောကမှာပါတယ်တော့နဲတယ်တဲ့ဟုတ်လားနဲတယ်တဲ့။အများစုကတော့ခွင်တော်ပြေသာအဲ့ဒီသုံးွယ်ဘဝဝိတုက္ခဆိုတဲ့ကံကိုပဲပြန်ပြန်ပြီးတော့မလုပ်နေတော့ကတ်နေတာကသုံးွယ်ဒီသုံးွယ်ဘဝဝိတုက္ခတည်းဟုသောကံကိုပဲပြန်ပြန်ပြီးတော့မဖြစ်နေတော့ကတ်နေကြပါတယ်တဲ့။ရေစာခောတမ္မာတကတိဓမ္မေဓမ္မာနုဝတိနောတေသနာပါရမေတ္တန္တိမာရတေယံမာရတေယံသူတုတ်ကတံရေစအခြင်းပုဂ္ဂိုလ်တို့သည်ကသမ္မာတခါတိကောင်းစွာဟောအပ်သောဓမ္မေဘုဇင်တရားတို့ကိုဓမ္မာနုဝတိနောတရားအားလျော်စွာရှင်းကြလေကုန်၏တေထိုပုဂ္ဂိုလ်တို့သည်သူတုတ်ကရံအလွန်လွန်နိုင်လွန်မြောက်နိုင်ကြသောမာရတေယံမာနမစ္စုတေယံသေမင်းတိထားတဲ့သုံးသွဲဘဝဝတ္တုခါလို့ဆိုတဲ့သေမင်းရဲ့နိုင်ငံကိုအတိတ်ကမ္ဘာဝါကျော်လွန်၍ပဇဟိတဝါပဲစွန့်ကြကုန်၍ဒေသနာထိုးပုဂ္ဂိုလ်တို့သည်ပါရံနိဗ္ဗာန်တည်းဟုသောဟောပဲကံတို့ကမစ္တန်တိမလွဲဤကံအမှန်ရောက်ကြရလေ၏ယလို့တထာနတ်သူတို့ရဲ့ဆရာဖရာမြတ်စွာသည်ဧတေတိကရုဏာရှိထားမေတ္တာအဖြင့်ခင်ရှားမသွေဟောကြတော်မူခဲ့ပါပြီသတည်းအတိလိမ္မာဉာဏ်ပညာရှိကြတဲ့အမျိုးကောင်းသားတွေအတိလိမ္မာဉာဏ်ပညာရှိကြတဲ့အမျိုးကောင်းသမီးတွေကတော့ဘုရားရှင်ကိုယ်တော်မြတ်ကြီးကြကြနန္ဒပြည့်ပြည့်စုံစုံဟောကြားတော်မူခဲ့တဲ့ဘုဇင်တရားတော်တွေကိုတဲ့ဓမ္မနုဝတိနောပြည့်ပြည့်စုံစုံကြကြနန္ဒပွားများကြအာထုတ်ကြတဲ့အတွေ့အကြောင်းလွတ်နိုင်ခဲ့တယ်တဲ့လွန်မြောက်နိုင်ခဲ့တဲ့သေမင်းရဲ့နိုင်ငံမန်မင်းရဲ့ကျော်ခွင့်လို့ဆိုတဲ့30ပုံတိဟူသောဝဇင်ရဲ့ကိုပယ်စွန့်ပြီးတော့နိဗ္ဗာန်တိဟူသောဟောမဘက်ကန်းသို့ရောက်နိုင်လေတဲ့ဘုရားရှင်ကိုယ်တော်မြတ်ပြောတာဟာလားအဲ့တော့ဘုရားရှင်ကိုယ်တော်မြတ်ကသူကြကြလန်းလန်းဟောထားတဲ့ဘုဇင်တရားတွေကိုတဲ့တရားအားလျော်တဲ့အချင်းနဲ့ပြည့်ပြည့်စုံစုံကျင့်မယ်ဆိုရင်လွန်မြောက်နိုင်ခဲ့တဲ့သေမင်းချထားတဲ့ကျော်ခွင့်မာနထောင်ထားတဲ့ကျော်ခွင့်လို့ဆိုတဲ့30ပုံဒီဟူသောကြော်ခွင်းကသူတို့လွတ်ကိုပါတဲ့တော့လွမြောက်နိုင်ပါလေ။အဲ့တော့ခွင်းတို့ပြည်သက်ပြန်ပြီးတော့စဉ်းစားလိုက်တော့ဘုဇင်တရားတွေကိုခွင်းတို့ကြာကြာနန္ဒပြည့်ပြည့်စုံစုံမပွားများနိုင်သေးဘူး။ကြာကြာနန္ဒပြည့်ပြည့်စုံစုံအာမထုတ်နိုင်သေးဘူးဆိုရင်30ဘဝဝိတုက္ခလို့ဆိုတဲ့ဒီမှာပဲကံကလုံးဝကိုပါတဲ့တော့မလွမြောက်နိုင်ဘုဇင်တရားတွေကိုဘုရားရှင်ကိုယ်တော်များကသမ္မာတက္ခတိကြကြနန္ဒပြည့်ပြည့်စုံစုံပါလို့ကဟောတာပါလေဓမ္မေဓမ္မဝတိနောဘုဇင်တရားတွေကိုကြကြနန္ဒပါလေတော့ကြွားများရမယ်ဘယ်နှပါးပြည့်စုံအောင်ကြွားများယူမလို့ခုနှစ်ပါးပြည့်စုံအောင်ကြွားများယူမယ်အဲ့ဒီခုနှစ်ပါးပြည့်စုံအောင်ကြွားများနိုင်တယ်အာထုတ်နိုင်တယ်ဆိုရင်မစ္စုဒေယသေမင်းကချထားတဲ့နှောင်းအိမ်မာနမင်းကချထားတဲ့ကြော်ခွင်းလို့ဆိုတဲ့ကာမဘုံယူပဘုံအယူပဘုံလို့ဆိုတဲ့သုံးွယ်ဘဝဝတ္တုခါကလွမြောက်ပြီးတော့အဲ့ဒီဘုဇင်ပွားတဲ့အမျိုးကောင်းသားဘုဇင်ပွားတဲ့အမျိုးကောင်းသမီးကနိဗ္ဗာန်တည်းဟူသောဟောမာပဲကံသို့ရောက်ကိုပါတယ်တော့ရောက်ရမယ်ဒီလိုဆိုရင်ပြန်ပြီးတော့ချုပ်လိုက်ရင်ဘုဇင်တရားတွေကိုပွားများထုတ်နိုင်ရင်ဒေသနာတော်ရဲ့အစမှာသစ္စာလေးပါးတရားကိုဘုဇင်တရားတွေကသိနိုင်တယ်နိဗ္ဗာန်ကိုလည်းမျက်မှောက်ပြုနိုင်တယ်ကိလေသာတည်းဟူသောအိပ်ကျော်ခြင်းမှလည်းလို့ထနိုင်တယ်နော်ဒါရင်မကဘူးတဲ့သုံးွယ်ဘဝဝတ္တုခါ သုံးသက်ဘဝဝိတုက္ခဆိုတာဘယ်ဘဝတွေကိုပြောတာတော့ကာမဘဝ၊ယူပဘဝ၊အယူပဘဝဘုန်းကြီးတို့ယခုရောက်နေတဲ့ဘဝကကာမဘဝ၊အယက်တိစ္ဆာပြိတ္တာအတုတကယ်လို့ဆိုတဲ့အပေလေးပါးကလည်းကာမဘဝ။ဟိုနတ်ကြီး၆ဌာတ်ကလည်းကာမဘဝ၊သူ့အထက်ကိုသွားမှယူပဘဝ၊ယူပဘဝ၊အယူပဘဝ၊အယူပဘဝ။အဲ့ဒီဘဝ၃ပါးကိုဒုက္ခနှောင်အင်းလို့ခေါ်ပါတယ်။ဘာလို့ခေါ်တော့ဒုက္ခနှောင်ရင်အပေလေးပါးမှာပဲဖြစ်ဖြစ်လူမှာပဲဖြစ်ဖြစ်နတ်ကြီးမှာပဲဖြစ်ဖြစ်ယူပမြမကုန်ပဲဖြစ်ဖြစ်အယူပမြမကုန်ပဲဖြစ်ဖြစ်အဝဝနာအသေးမကင်းတဲ့အတွက်ကြောင့်သုံးတွေဘဝသည်ဝဒုက္ခဒုက္ခခံရတာပဲတဲ့။ဘာခံရတော့ဒုက္ခခံရတာအကျင့်မျိုးကောင်းတာအကျင့်မျိုးကောင်းသမီးတို့သည်ဘုဇဉ်တရားတွေကိုကြက်ကြက်နာနာပြည့်ပြည့်စုံစုံဖျားဟောတဲ့အတိုင်းပွားများနိုင်တယ်ဆိုရင်သေမင်းရဲ့နိုင်ငံမမင်းရဲ့ကျော်ခွင့်သုံးွယ်ဘဝဝဒုက္ခကနေလွတ်မြောက်ကိုပါရတော့လွတ်မြောက်ပါရင်ဘာတရားတွေကိုပွားများမလို့ဘုဇဉ်တရားတွေကိုပွားများရမယ်ခွင့်တို့ပြိတ္တရှားမှုပါရင်ဇတ်တော်ထဲမှာကိုသူ့မြမနတ်သားတွေနတ်သမီးတစ်ထောင်နဲ့ဘာလုပ်နေတာတော့ပန်းကူးနေတာကြားဘူးတယ်မဟုတ်လားသူ့မြမနတ်သားနတ်သမီးတစ်ထောင်နဲ့ပန်းကူးနေတာတချင်းနေဆိုလို့ပြောလို့ဟုတ်ပါလားအပေါ်ကအပင်ပေါ်မှာတက်နေတဲ့နတ်သမီးတွေကလည်းအောက်ကိုပန်းဝင်နေချွေချချွေချတော်နတ်သမီးတွေကပန်းကြီးဒီကုန်းဒီကုန်းဒီကုန်းဒီကုန်းရင်းနေပဲဒီကုန်းဒီကုန်းရင်းနေပဲအောက်မှာတခြင်းလေးတကြောကြောနဲ့ဆိုးနေတဲ့အချိန်မှာအောက်မှာရှိနေတဲ့နတ်သမီး900တခြင်းပါလို့သွားပြောက်သွားဟာနတ်သမီးကြီးပြောက်သွားတယ်ဟာတရားမင်းအဲသူ့မြမနတ်သားပြုတ်ရပြေကပြုတ်တော့ဟာဘယ်ရောက်ကုန်တာတော့နတ်သမီးကိုကြီးလိုက်တဲ့အခါကျတော့နတ်သမီးတွေဘယ်ရောက်ကုန်တော့ငရဲရောက်ကုန်တာဘုန်းကြီးတို့ကြားမှုတာကဒေါသနဲ့တိတ်ငရဲရောက်တယ်ပြောတာမလားမဟုတ်ဘူးကြာတချင်းဆိုရင်သေရင်လည်းပဲဘယ်ရောက်တော့ငရဲရောက်တယ်ဟုတ်ပါလားနတ်သမီးတွေနော်လောဘနဲ့သေတာပဲဟုတ်ပါလားဒေါသနဲ့သေပါငရဲရောက်တာမဟုတ်တချင်းဆိုရင်လည်းလောဘနဲ့သေလည်းပဲနတ်သမီးတွေပဲရောက်သွားတော့ငရဲရောက်သွားတော့အစိုးတော်တွေများများဟောပြရမယ်ဟုတ်လားနတ်သမီးတွေတချင်းဆိုရင်လည်းပဲဘုန်းကြီးတို့ပြေးလာဘယ်ရောက်သွားတော့ငရဲရောက်ဟာသူ့မြမနာတာရှိတဲ့တော့အပေါ်မှာတော့နတ်သမီးတွေရှိသေးတာပဲအောက်ကိုကြည့်လိုက်တဲ့အခါကျတော့နတ်သမီးတွေမရှိတော့ဘယ်ရောက်တော့လို့စူးစမ်းလိုက်တဲ့အခါကျတော့ဘယ်ရောက်ပေါ့ငရဲရောက်သူ့ရဲ့သက်တမ်းကိုပြန်ပြီးတော့ကြည့်လိုက်တဲ့အခါကျဟာငါလည်းမကြခင်ဘာလို့တော့မလို့သေးရမှာပဲငါလည်းမကြခင်သေပြီးတော့ဘယ်ရောက်မှာလဲငရဲရောက်မှာပဲဟာအပေါ်မှာပန်းချွေနေတဲ့နတ်သမီးတွေကြည့်လိုက်တော့လေသူတို့လည်းမကြခင်ဘယ်ရောက်မှာတော့ငရဲရောက်တော့မှာပဲဘုန်းကြီးတို့ပြိတ္တဟုတ်လားဘုရားတော်က30ဘုံကိုဝဒုက္ခလို့ပြောထားတာကိုနော်ဒီအပေဘေးအပေဒုက္ခကနတ်ပြည်ရောက်နေလဲပါလေတော့မလွတ်တော့အဲ့ဒီမှာနတ်သားပြူပြပြီးတော့ကြောက်ပြီးတော့ဘေးဝလာရတော့ဘုရားရှင်ကိုလာတဲ့အခါကျမှဘုရားရှင်ကိုတော်မြတ်ကနိညတရာဘုဇင်တပတ္တာသူမြမသူမြမနတ်သားဘုဇင်တပတ္တာဘုဇင်အကျင့်ကိုအိညတရာအကျင့်ထား၍တတ္တာနာပါဏိနာတတဝါတို့ဤသွတ်ထင်းချမ်းသာခြင်းကိုနပတ္တမိငါဘုရားမမြင်ပါပြောလိုက်တာဟုတ်လားဟာနတ်သားတဲ့ဒုက္ခလို့ဆိုတဲ့အဟုအနာအသေးတွေငရဲတိစ္ဆာပြိတ်တာလို့ဆိုတဲ့အပေပေးတွေကလွတ်မြောက်ဖို့ရာအတွက်ချမ်းသာမှုချမ်းသာတဲ့ပြည့်စုံတဲ့ချမ်းသာမှုကိုတတ္တဝါတွေအတွက်ရကျင်နေဆိုရင်ဘုဇဉ်အကျင့်မှတပါတဲ့အခြားအကျင့်ရှိကိုပါတယ်တော့မရှိပါဘူးတဲ့သူမြမသူမြမနတ်သားဘုဇင်ကတပတ္တာဘုဇင်အကျင့်ကိုအညတရအကျင့်ထား၍ပါဏိနံသတ္တဝါတို့အတွက်သွတ်ထင်းချမ်းသာခြင်းကိုနပတ္တမိငါဖျားမြင်တော်မမူ။နိညတရဘုဇင်တပတ္တာနိညတိန္ဒရိယတံဝရာအိန္ဒရိယတံဝရာမျက်စိနာနာဇယကိုစိတ်တို့ဆိုတဲ့အိန္ဒရေ၆ပါးစောင့်ကြည့်ခြင်းမှာအညတရအကျင့်ထား၍ပါဏိနံသတ္တဝါတို့အတွက်သွတ်ထင်းချမ်းသာခြင်းကိုနပတ္တမိငါဖျားမြင်တော်မမူတဲ့မျက်စိနာနာလျာကိုစိတ်လိုဆိုတဲ့အိန္ဒြေ၆ပါးကိုမဆောင်ထိန်နိုင်သမျှကာလပတ်လုံးကတော့ဘယ်တော့အခါမှတတ္တဝါတွေအတွက်ချမ်းသာခြင်းကိုသူမြင်ကိုပါတဲ့တော့မြင်ပါဘူးအဲ့တော့ချမ်းသာခြင်းနဲ့ဆိုရင်လေဘုန်းကြီးတို့ပြည့်တဲ့ဘုရင်အရှင်နေပါတဲ့တော့ရှင်းရပါချမ်းသာခြင်းနဲ့ဆိုရင်မျက်စိနာနာလျာကိုစိတ်လိုဆိုတဲ့အိန္ဒြေ၆ပါးပါတဲ့တော့ဆောင်ထိန်ရမှာနော်ဘုန်းကြီးတို့ဘုရားစကားတွေမှာပြောရတယ်ကြားလားအိန္ဒြေ၆ပါးဆောင်ထိန်နေဆိုတော့မျက်စိနာနာလျာကိုစိတ်အိန္ဒြေ၆ပါးဆောင်ပင်းရတာကိုကြတရားအထုတ်တယ်ဆိုတာတရားအထုတ်တယ်ဆိုတာဒါပေမဲ့လို့တရားစကားနေမှာညံ့နေအဲ့အချိန်ဆိုတာရှိတယ်ဟုတ်လားတရားစကားနေမှာညံ့နေပါရှိတော့အဲ့အချိန်ရှိတဲ့အခါကျတော့တရားအထုတ်တဲ့ယောဂီရာနဲ့ယောဂီဝိသုံကြီးနဲ့သူကအဲ့အချိန်ကျတော့သူကဘာမျောရတော့အဲ့မျောရတာနော်ဟိုမိသားစုတွေကလည်းပဲဆေးရုံလူနာမေးသလိုပဲဟုတ်လားညံ့နေကြတော့တရားစကားလာပြီးတော့တရားအထုတ်တဲ့ပုဂ္ဂိုလ်လာပြီးတော့ဘာလို့ရတော့မေးရတာဒီကနေ့မှယောဂီဝကြီးနဲ့မြည်ပါလာရင်မြည်ကိုမလုပ်လိုက်သေးတော့ရှိလိုက်သေးတယ်ကြာဟုတ်လားအဲ့ဒါသူကပြောတာကဣန္ဒြိယတံဝရာ တရားအားထုတ်တဲ့အချိန်မှာဘုန်းကြီးတို့ပြည်သားမျက်စိနာနာဟရာကိုစိတ်လို့ဆိုရယ်ဘာကိုထိန်းရမှာတော့ဣန္ဒြေ6ပါးကိုထိန်းဖို့ပါတယ်တော့ထိန်းရမှာဘုဒ္ဓင်ပွားနေတဲ့အချိန်မှာလည်းဣန္ဒြေ6ပါးထိန်းဖို့ထိန်းရမှာသူ့ပြမအနတ္တကိုမျက်စွာပြားဟောတာနော်ဘုန်းကြီးတို့လွဲနေတာလေးတွေပေါ့နော်ဒါအတင်းပြောတာမဟုတ်ဘူးတလားအမှန်ကတော့သူကရှေ့မှာဆက်သွားလိုက်လေနိညတရာသဗ္ဗပရိနိတ္တကသဗ္ဗပရိနိတ္တကဆွန့်လွတ်တဲ့နေအရာတွေကိုဆွန့်လွတ်ခြင်းကိုအိညတရာကျင်ထား၍ပါဏိနာတတ္တဝါတို့အတွေ့သုထိန်ချမ်းသာခြင်းကိုနာပတ္တာမိငါဖျားဘယ်သောအခါမှမမြင်ဆွန့်လွတ်တဲ့နေအရာတွေကိုမလုပ်ရမဆွန့်လွတ်ရမှာတဲ့တွေ့နေညှိနေသမျှကာလပတ်လုံးကတော့တတ္တဝါတွေအတွက်ချမ်းသာခြင်းဆိုတာရှိကိုပါလေမရှိဘူးဒီမှာတရားအားထုတ်တယ်တရားအားထုတ်တယ်ဆိုတာနိက္ခမဓာတ်ကိုယူတာပဲဘာဓာတ်ကိုယူရောနိက္ခမဓာတ်ပေါ့အနှောင်အဖွဲ့ပေါ့တွေ့တဲ့ညှိတဲ့တွေ့တဲ့ညှိတဲ့အနှောင်အဖွဲ့ကိုဆွန့်ခွာပြီးတော့တရားအားထုတ်နေတာအဲ့တော့သဗ္ဗပရိနိတ္တကအလုံးစုံတွေ့ကြီးတတ်တဲ့စီးပွားဥစ္စာကိုတွေ့ကြီးတဲ့လောဘစိတ်တဘာဝသမိသားဂဏိမယားတွေကိုတွေ့ကြီးတဲ့စိတ်တဘာဝကိုမစွန့်တော့ဘဲနဲ့ဆိုရင်ပါဏိနံတတဝါတို့အဖို့သွတ်ထိန်ချမ်းသာခြင်းကိုနာပတ္တာမိဘယ်သောအခါမှဗားရတော့မမမြင်အဲ့ဒါနောက်နေ့တရားစမ်းနေပါလေသွားရင်ခွင်းတို့ပြည့်တယ်ဟုတ်လားအဲ့လာချိန်မှာတော့ဆေးရုံလူနာမေးတယ်လို့သွားပြီးတော့ဗားရတော့မင်းနဲ့ဘုပ္ပုကလည်းမျောကိုပါတဲ့တော့မမျောနဲ့ဘုရားရှင်ကိုတော်များကတပ္ပပရိနိသက်ကအကုန်လုံးကိုမလုပ်ထားရမလို့စွန့်လာအကုန်လုံးကိုစွန့်ထားရမယ်အဲ့ဒီအခါပေါ့နော်နိက္ခမပါရမီနိက္ခမဓာတ်ဆိုတာစွန့်လို့ခြင်းပဲတွေ့တာတွေညိတာတွေကိုမလုပ်ရမလို့စွန့်လို့ခြင်းဘုရင်အဲ့ဒါတွေမြင်အဲ့ဒါဆေးရုံလူနာမေးတာကိုသွားသွားပြီးတော့သတိရတယ်ရနော်ဆေးရုံလူနာမေးတာသွားသွားပြီးတော့သတိရဘုရင်ဆောင်းလာတဲ့တော့ရေးလိုက်တယ်ယနေ့ဖြစ်တရားအထုတ်တာကတော့ရားလို့ညနေဆောင်ဧည့်ချင်းဆိုရင်ဆေးရုံကိုလူနာလာပြီးတော့တွေ့တယ်လို့ပဲလို့အဲ့တော့တရားလူတွေလာတဲ့အခါကျတော့ဟိုအကြောင်းဒီအကြောင်းတွေပါလို့တော့ပြောပြတယ်ပေါ့တရားအားထုတ်ပြီးတရားခံပြီးဆိုတော့အဲ့ဒီအကြောင်းတွေကခေါင်းထဲမှာပြန်ပြီးတော့ဝင်နေတဲ့အခါကျတော့တတော်နဲ့ပမာတိကိုထူထောင်လို့ပါလေတော့မရတော့ယခုသူပြမနန္ဒကိုဘုရားရှင်ဘုရောမြတ်ကဟောတာဘုဇင်ကတပတ်သာဘောဓိဝါပုဒ်္ဒာတိလိုရည်နဲ့မေးလျောက်လာတဲ့အိုးသူပြမနတ္တဘုဇင်ကတပတ်သာဘုဇင်အချင်းကိုအညတရကျင်ထား၍ပါဏိနံတတဝါတို့အဖို့တို့တိမ်ချမ်းသာခြင်းကိုနာပတ္တမိငါဖျားပေသောအခါမှမမြင်ဣန္ဒြိယသံဝရမျက်စိနာနာလျာကိုစိတ်လို့ဆိုတဲ့ဣန္ဒြေ6ပါးစောင့်ကြည့်ခြင်းကိုအညတရာကျင့်ထား၍ပါဏိနာတတ္တဝါတို့အဖို့တို့တိမ်ချမ်းသာခြင်းကိုပတ္တမိနာပတ္တမိငါဖျားပေသောအခါမှမမြင်သဗ္ဗပတိနိတ္တကတွေ့တဲ့သဘောကြီးတဲ့သဘောတို့ဆိုတဲ့သမှုရိယတဏှာကိုပယ်စွန့်သမှုရိယတဏှာပယ်စွန့်ခြင်းမှအညတရာကျင့်ထား၍သမှုရိယတဏှာကိုအလုံးစုံတွေ့ကြည့်တတ်တဲ့သဘောအလုံးစုံသောအရာတွေကိုတွေ့ကြည့်တတ်တဲ့စိတ်သဘာဝတဏှာသမှုရိယကိုအညတရာကျင့်ထား၍အညတရာကျင့်ထား၍တတ္တနံပါဏိနံတတ္တဝါတို့အဖို့သွတ်ထိန်ချမ်းသာခြင်းကိုနပတ္တမိငါဘယ်သောအခါမှမမြင်ဟု၍တတ်တာနတ်လူတို့ရဲ့ဆရာတစုဖြစ်တော်မူတဲ့ဘုရားမြတ်စွာသည်ဧတေတိကရုဏာရှိထာမေတ္တာဖြင့်ခင်ရှားမသွေဟောကြတော်မူခဲ့ပါ၏တရီအဲ့ဒီဒေသနာတော်ရဲ့အဆုံးမှာသူ့ပြမာနတ်သားနဲ့နတ်သမီး900တို့ဟာသောတာပန်အရိယာဖြစ်ပါလေဗျ။ဘာဖြစ်သွားတော့သောတာပန်အရိယာဆိုတော့ဘုန်းကြီးတို့ပြည်တန်ကြီးယခုနနတ်သမီးတွေလို့ငရဲကြတဲ့အကြောင်းမရှိတော့ဟုတ်လားအဲ့ဒီမှာလည်းသူပြောသွားတာကဘုဇင်အချင်းကိုကျင့်ပြီးတော့ဘုဇင်အချင်းမှတပါးပေါ့ဘုဇင်အချင်းကိုကျင့်ပြီးတော့ဘုဇင်အချင်းကိုထားပြီးတော့တတ္တဝါတွေအတွက်ချမ်းသာတယ်ဆိုတာဘာတော့မရှိပါဘူးအဖြောင်းတွေးလိုက်တဲ့အခါကျတော့ဘုဇင်တရားနဲ့အညီအားထုတ်ကြပါမှတတ္တဝါတွေအဖို့ဘုန်းကြီးတို့ပြည်သားဘာတော့ချမ်းသာမယ်မျက်စိနာနာတရားကိုစိတ်လို့ဆိုတဲ့ဣန္ဒြေ6ပါးစောင့်ကြည့်ခြင်းကိုကျင့်ထားပြီးတော့ဣန္ဒြေ6ပါးစောင့်ကြည့်ခြင်းကိုဖယ်ထားလို့ကတော့တတ္တဝါတွေအဖို့ချမ်းသာတရားအကြောင်းငါဘုရားရှင်ကိုတော့မြတ်မမြင်ပါဘူးချမ်းသာခြင်းနဲ့ဆိုရင်တတ္တဝါတို့အဖို့မျက်စိနာနာတရားကိုစိတ်လို့ဆိုတဲ့ဣန္ဒြေ6ပါးဘာလို့ရမလဲစောင့်ခြင်းရမယ်အဲ့ဒါလိုပဲတဲ့အလုံးစုံဆွတ်လွတ်တဲ့ဆွတ်လွတ်တတ်တဲ့အရာတွေကိုဆွတ်လွတ်ခြင်းကိုကျင့်ထားမဆွတ်လွတ်ဘူးဆိုရင်အဲ့ဒီတတ္တဝါတို့အဖို့ချမ်းသာခြင်းကိုသာဖျားရှင်ကိုယ်တော်မြတ်မြင်ကိုပါတဲ့တော့မမြင်ပါဘူးတဲ့အဲ့ဒီမှာလဲခွင့်တော်ပြည့်တဲ့ဘာအကျင့်ပါပါဘုရားရှင်အချင်းသူ့ပြမနတ်သားရဲ့နတ်သမီး900တို့ရဲ့သောတာပန်အဖြစ်တို့ရောက်စီတာလဲဘုရားရှင်ကိုယ်တော်မြတ်ကဗာလိနဲ့ပဲအခြေပြုပေးသွားတော့ဘုရားရှင်တရားလေးနဲ့ပဲအခြေပြုသွားတယ်ရှင်မောကလန်ကိုယ်တော်မြတ်ကြီးရှင်မာကတ္တပကိုရောမြတ်ကြီးကိုဆွဲကပ်နေတဲ့ယောဂဝိရဏပျောက်ကင်းဖို့အတွက်လည်းဘုရားရှင်ကိုရောမြတ်ဗာတရားကိုဟောပေတော့ ဘုရင်တရားကိုဟောပြီးတယ်သို့ပါသောကြောင့်ဓမ္မသမင်းစင်ရင်ကျင်ပါ၍ဘုရားရှင်ကိုယ်တော်မြတ်အလေးထားပြီးတော့ဟောကြားတော်မူအပ်တဲ့ဘုရင်တရားကိုနာကြားကြရတဲ့ကောင်းမှုစေတနာအဖျားပြတို့ကြောင့်သုံးွယ်ဘဝဝဒုက္ခမှာလွတ်မြောက်နိုင်ကြပါစေကုန်သတည်းရရှင်ကိုယ်တော်မြတ်ကြီးအလေးအမြတ်ပြုပြီးဟောကြားတော်မူအပ်တဲ့ဘုရင်တရားတို့ကိုသေသေးချာချာကြာကြာနာနာနာယူကြတဲ့ကောင်းမှုစေတနာအဖျားပြတို့ကြောင့်ပရိသန္တိနေရခြင်း၊အိုရင်းနာခြင်း၊သေခြင်းတို့ကင်းလှတဲ့ဘေးကပင်တို့ဧကင်းရာအမှန်ဖြစ်တဲ့နိဗ္ဗာန်တရားတို့တရားမြတ်ကိုလွယ်ကူလင်းမြန်အသိဉာဏ်တွေနဲ့ဧကံလက်ရောက်မျက်မှောက်ပြုနိုင်သည်ကိုဖြစ်ကြပါစေတော့ရဲ့လို့ဆုတောင်းပတ္ထနာပြုလိုက်လေကုန်ရပါသတည်း
။အာသုသာ